အားလုံးသောယောဂီအပေါင်းတို့ဘုန်းတို့ယခုချိန်ခါမှာစာပြေသစ္စာတရားဟောပြီးတရားများနာကြားရမှာဖြစ်ပါတယ်မြတ်စွာဘုရားတခင်ကရောမြတ်ကြီးလက်ထက်တော်ခါကာလတုန်းကဘုရားရှင်ကရောမြတ်ကြီးတာဝတိပြည်မော်စီတုံအကြောင်းတော်မှာသတင်းတော်တော်မူနေတဲ့အချိန်ခါမှာသာဝတိမြို့တော်တွင်ကတရားလာရောက်နာယူကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာကခန္ဓာဆိုင်တို့သောတာပတ္တိမဉ္ဇဏသဂရာဂါမိမဉ္ဇဏနာဂါမိမဉ္ဇဏအရဟတမဉ္ဇဏများအတိအသည့်ရရှိသွားကြသလိုယနေ့လည်းပဲအာလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သည်နာဂတရားနာညာကခန္ဓာဆိုင်တို့သောတာပတ္တိမဉ္ဇဏများရနိုင်ကြပါစေသက္ကရာဂါမိမဉ္ဇဏများရနိုင်ကြပါစေအနာဂါမိမဉ္ဇဏများရနိုင်ကြပါစေအရဟတမဉ္ဇဏများရနိုင်ကြပါစေလို့ဆန္ဒပြုရင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်ဒီတော့မြတ်စွာဘုရားသခင်ကရောမြတ်ကြီးကဟောကြားထားပါတယ်ကာယမိမသမသတ္ထပရိဇာနာထကုဏကုဏံကာယေသဘာဝဝိဋိတဝါနာဒုက္ခတန္တံဂရိတတိလို့ဘုရားရှင်ကရောမြတ်ကြီးဟောကြားထားတယ်။ဣမံကာယဤခန္ဓာကိုယ်ကြီးကိုသမသတ္ထဝိပဿနာဉာဏ်ပညာဖြင့်ရှုကြည့်လိုက်ကြသမ္မာပရိဇာနာထကုဏကုဏံကုဏကုဏံဖန်တလဲလဲပရိဇာနာထဝိပဿနာဉာဏ်ပညာဖြင့်ဆင်ញင်နှလုံးသွင်းလိုက်ကြသမ်းပါ။ကာယေသဘာဝဝိဋိတဝါနာကာယေမိမိတို့ရဲ့တဏ္ဍာမရှိတဲ့သင်္ခါရယုံနာဓမ္မခန္ဓာတို့ညာတို့ဤဖြစ်ပျက်ဒုက္ခသစ္စာ၌သဘာဝခန္ဓာ၅ပါးဖြစ်ပျက်ဒုက္ခသစ္စာသဘာဝကိုဝိဋိတဝါနာသိပြီးတဲ့အခါမှာဒုက္ခသန္တံဂရိတ္တိဒုက္ခခတ်သိချုပ်ငြိယပါမျက်နှိပံတို့လွယ်ကူချမ်းသာစွာရောက်ပါလိမ့်မယ်ဒီတော့အလုံးသောဘုန်းကြီးတို့တရားနာပရိသတ်များဒုက္ခခတ်သိငြိယအမှန်ရောက်ချင်ကြပါတယ်ဆိုရင်တခြားကိုရှုရမှာလားခန္ဓာကိုရှုရမှာလားဣမံကာယံဣခန္ဓာကိုကြီးကိုသမသတ္ထလေဉာဏ်နဲ့ရှုကြည့်လိုက်ကြသမ်းပါအဲ့ဒီလိုရှုကြည့်တာတော့မှရိုးရိုးတန်တန်ရှုကြည့်ရမှာမဟုတ်ဘူးတဲ့ပရိဇာနာထဘုဏ္ဏဘုဏ္ဏဘုဏ္ဏဘုဏ္ဏဖန်တလဲတဲ့ချင်းချင်းဖမန်ထထပရိဇာနာထရှုကြည့်လိုက်ကြသမ်းပါမိမိတို့ရဲ့ခန္ဓာကိုယ်ကိုမိမိတို့ရဲ့တဏ္ဍာမှာဖြစ်ပေါ်တဲ့ဉာဏ်နဲ့အချင်းချင်းဖမန်ရှုကြည့်လိုက်ကြသမ်းပါတဲ့အရိတော်သာရှုကြည့်ကြမယ်ဆိုရင်ဘုန်းကြီးတို့ယောဂီများတရားနာပရိသတ်အပေါင်းတော်ကောင်းများအမတ္တလိုလားတောင်းတတဲ့နိဗ္ဗာန်ချမ်းသာမရနိုင်ဘူးလားရနိုင်ပါလားရနိုင်ပါလိမ့်မယ်လို့မြတ်စွာဘုရားသခင်ကတော်မြတ်ကြီးဟောကြားတော်မူတဲ့ထုံနှလုံးမူ၍နိဗ္ဗာန်ချမ်းသာရလိုတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတခြားကြည့်ရမှာလားခန္ဓာကြည့်ရမှာလားဟုတ်တယ်ခန္ဓာကြည့်ရမယ်ခန္ဓာကိုကြည့်ရမယ်ဆိုတော့ခန္ဓာက2မျိုးရှိတာပေါ့ပညာခန္ဓာနဲ့ပရမတ်ခန္ဓာဘယ်နှမျိုးရှိတော့ပညာခန္ဓာရဲ့ပရမတ်ခန္ဓာရဲ့2မျိုးရှိပါလေအရိဒပညာခန္ဓာဆိုတာဘယ်လိုခန္ဓာမျိုးလဲမေးရင်ခေါ်လို့ပြောလို့ရပါနာမည်ပေးထားတဲ့ခန္ဓာသည်ပညာခန္ဓာပေါ့ပေါ်ပဲတတဝါပဲယောက်ျားပဲမိမပဲတို့ပေါင်းကားချင်းလည်းပဲအဲ့ဒီတော့ပုဂ္ဂိုလ်သတ္တဝါလာတ္တဝါယောက်ျားမိန်းမဒုပေါင်းကခြေလက်လို့နာမည်ပေးထားတဲ့ခန္ဓာသည်တခြားခန္ဓာလားပညာခန္ဓာလားပညာခန္ဓာအဲ့ဒီတော့နာမည်ပေးထားတဲ့ဆိုကြတဲ့ကောင်ကနာမည်ပေးလို့ရလောက်တဲ့ပုံပန်းသရမရှိဘူးလားရှိလားရှိပါဘူးနာမည်ပေးလို့ရလောက်တဲ့ပုံပန်းသရရှိတယ်အဲ့ဒီပုံပန်းသရရှိတဲ့အထေကိုကြီးအရိယထေရ်ကိုကြီးသည်ပညာခန္ဓာဖြစ်ပါれပရမခန္ဓာဆိုတာကတော့ပုံမှန်သရမရှိဘူးအထေကိုမရှိဘူးအထေပြောင်းခန္ဓာဘာခန္ဓာလဲတော့ဒီတော့ခြင်းကြောင့်အပြင်းမှန်ပဲဆိုရင်ပညာခန္ဓာကအထေခန္ဓာ ပရမခန္ဓာကအထယ်ပြောင်းခန္ဓာပညာခန္ဓာကဘာလဲတော့အထယ်ခန္ဓာပရမခန္ဓာကအထယ်ပြောင်းခန္ဓာခန္ဓာဘယ်နှမျိုးပါလဲနှစ်မျိုးရှိပါတယ်အဲ့ဒီနှစ်မျိုးသောခန္ဓာတွေထဲမှာယောဂဘောင်းတို့ယောဂီများရှိမှသုံးသပ်ရမယ့်ခန္ဓာသည်အထယ်ပြောင်းခန္ဓာလို့ခေါ်တယ်ပရမခန္ဓာဘာခန္ဓာလဲတော့ပရမခန္ဓာကိုရှုကြည့်ရမယ်ပညာခန္ဓာဆိုတော့ဟောဒီအထက်ကိုခန္ဓာကြီးကိုဘယ်လိုပုံပုံများကရှုကြည့်ရမှာလဲဆိုရင်တမထယာနိကတမထကိုပေါက်ပေါက်ရောက်ရောက်အားထုတ်လို့တဲ့ပုံပုံများကဟောဒီခန္ဓာကြီးကိုရှုကြည့်ရမယ်အထက်ခန္ဓာကြီးကိုရှုကြည့်ရအဲဒီတော့ဟောဒီအထက်ခန္ဓာကြီးဒီဘယ်လိုရအာယုံလဲလို့မေးရင်တမထရဲ့အာယုံဘယ်လိုရအာယုံတော့သမထရဲ့အာယုံကအထေခန္ဓာဝိပဿနာရဲ့အာယုံဒီအထေခန္ဓာမဟုတ်ပါဘူးအထေပြောက်ခန္ဓာအထေပြောက်ခန္ဓာသည်ပေါ့ကောတ္တဝါဂါတ္တဝါယောက်ျားမိန်းမမပါတဲ့သဘောတရားသက်သက်အစုံအဝေးမျှတာဖြစ်ပါတယ်ဒါကြောင့်မို့လို့ပညာခန္ဓာကိုအပြောခန္ဓာလို့ဒီလိုလည်းပဲဆရာတော်ဘုရားကြီးမပြောခဲ့ဘူးလားပြောခဲ့လားပညာခန္ဓာကဘာခန္ဓာတော့အပြောခန္ဓာပရမတ်ခန္ဓာကသဘောခန္ဓာတမထရဲ့အာယုန်နမိတ်သည်ပညာခန္ဓာဝိပဿနာနဲ့ရှုရမယ့်အာယုန်ကပရမတ်ခန္ဓာဒီလိုမဟုတ်လားအဲဒီတော့ဝိပဿနာတရားတော်အထုတ်လို့တဲ့ပုဂ္ဂိုလ်များသည်ပညာခန္ဓာနဲ့ပရမတ်ခန္ဓာနှစ်ပါးသိတာအောင်ကွဲပြားခြားနာအောင်သဘောပေါက်သားဖို့မလိုဘူးလားလို့ပညာခန္ဓာဆိုတာကအထယ်ခန္ဓာပရမတ်ခန္ဓာကသဘောခန္ဓာနော်ပညာခန္ဓာကဘာလဲတော့ပရမတ်ခန္ဓာကဘာလဲတော့သဘောခန္ဓာအဲဒီတော့မိမိတို့ရဲ့တဏ္ဍာမှာပူတဲ့သဘောလေးတွေရှိတယ်အေးတဲ့သဘောလေးတွေရှိတယ်ထုံတဲ့လားတဲ့ကျင်တဲ့ကိုက်တဲ့ခဲတဲ့သဘောလေးတွေရှိတယ်အဲဒီသဘောလေးတွေဒီတခြားလားပရမတ်ခန္ဓာလားเอปูเรเอเรท่องเล่นได้จินเนไก่เดแค่เดเปเนียก็ท่องเล่นเปเนียก็จินเล่นဆိုရင်ဒုပေါင်းကခြေလက်ငညုံးထိုးပြီးတော့မပြဘူးล่ะဗျအဲ့ဒီဒုပေါင်းကခြေလက်ဒီတခြားလားပညာခန္ဓာလားပညာခန္ဓာท่องเล่นได้จินเนသဘောလေးကปรมัตถခန္ဓာปูเรเนียเอเรเนียတို့ခေါ်တဲ့ဒုပေါင်းကခြေလက်ဒီပညာခန္ဓာปูเรသဘောเอเรသဘောလေးကပရမခန္ဓာဒီလိုမလားရတဲ့ဉာဏ်လေးပေါ်လာမယ်ဆိုရင်ရတဲ့နေရာယံတဲ့နေရာသည်ပညာခန္ဓာရတဲ့သဘောယံတဲ့သဘောကပရမခန္ဓာဝိပဿနာတရားတော့အားထုတ်တဲ့ပုဂ္ဂိုလ်များသည်ပညာခန္ဓာလို့ခေါ်တဲ့ဟောဒီအကောင်အထည်ကြီးကိုမမြင်ပါစေနဲ့ဘာကိုမြင်အောင်ကြည့်ရမှာလဲပရမခန္ဓာလို့ခေါ်တဲ့သဘောတရားကလေးကိုမြင်အောင်ကြည့်လိုက်ပါဒီလိုမလားအဲ့ဒီသဘောတရားကလေးတွေဒီနေရာမှာဝိပဿနာဉာဏ်နဲ့ရှုကြည့်ရမယ်တခြားတရားလားခန္ဓာစိတ်တရားပဲလားဩဒီလိုဆိုတော့ပညာခန္ဓာကခန္ဓာစိတ်မဟုတ်ဘူးပေါ့ပညာခန္ဓာကခန္ဓာစိတ်ဟုတ်သလားမဟုတ်ဘူးလားဘယ်ခန္ဓာကမှခန္ဓာစိတ်တော့ပရမတ်ခန္ဓာကမှခန္ဓာစိတ်ပညာခန္ဓာသည်ခန္ဓာစိတ်မဟုတ်ပါဘူးပရမတ်ခန္ဓာကမှခန္ဓာစိတ်เนาะအဲဒီတော့ဆိုတော့နာရယ်ကျင်နေခဲ့တယ်ခဲ့တယ်ဘယ်နေရာကနာတော့ဒုက္ခနာတယ်ဒုက္ခောင်းသည်ခန္ဓာစိတ်ဟုတ်လားမဟုတ်ဘူးလားဟုတ်ပါဘူးဒုက္ခောင်းကခန္ဓာစိတ်မဟုတ်ပါဘူးနာရယ်သဘောလေးကမှခန္ဓာစိတ်ဟောခြေသလုံးကကြိုက်တယ်ခြေသလုံးသည်ခန္ဓာစိတ်ဟုတ်ရဲ့လားဟုတ်ပါဘူးကြိုက်တဲ့သဘောလေးကမှခန္ဓာစိတ်ကြောကညာတယ်ကြောဒီခန္ဓာစိတ်ဟုတ်ရလားရားတဲ့ဉာဏ်တဲ့သဘောလေးကမှခန္ဓာစိတ်ဒီလိုမလားအရိဒဒီလိုဆိုရင်ဝိပဿနာဉာဏ်နဲ့ရှုမှတ်သုံးသပ်လို့တဲ့ဘုန်းကြီးတို့ယောဂီပုဂ္ဂိုလ်များသည်ဒုက္ခနာရယ်ဆိုပေမဲ့ဒုက္ခကိုမြင်ရမှာလားနာရယ်သဘောလေးကိုမြင်ရမှာလားခြေသလုံးကကိုက်တယ်ဆိုပေမဲ့ခြေသလုံးမြင်ရမှာလားကိုက်တဲ့သဘောလေးကိုမြင်ရမှာလားကိုက်တဲ့သဘောလေးကိုမြင်ရမယ်တလားကြီးတလားကြီးသွားနေပြန်တော့လည်းပဲတလားကြီးတလားကြီးတရွေ့ရွေ့သွားနေတဲ့ခြေတော်ကိုမြင်ရမှာလားရွေရှားတတ်တဲ့သဘောလေးမြင်ရမှာလားတလားကြီးတလားကြီးသွားနေတဲ့ခြေသလုံးလေးဘာခန္ဓာ ပညာခန္ဓာအဲဒီပညာခန္ဓာတွေဟိုတော့ခြေစလုံးထဲမှာရင်းရှားတဲ့သဘောလေးတွေမြင်တဲ့သဘောလေးတွေမရှိဘူးလားရှိအဲဒီသဘောလေးတွေကပရမတ်ခန္ဓာဟုတ်တယ်မဟုတ်လားအဲဒီတော့စာရအမှုရာနဲ့ရှုမှတ်သုံးသပ်နေတဲ့ယောဂီပုဂ္ဂိုလ်များသည်ဈေးညာကပ္ပရာဆင်းပြနေတဲ့ယောဂီပုဂ္ဂိုလ်များသည်တလားချင်းတလားချင်းလှမ်းနေတဲ့ခြေစလုံးကိုကြည့်ပြီးကြည့်ရရတော့လည်းပဲခြေစလုံးမြင်ရပါလားရွေရှားတဲ့သဘောလေးမြင်ရပါလားခြေစလုံးမြင်ရပါလားငြိမ်သက်တဲ့သဘောလေးမြင်ရပါလားခြေစလုံးမြင်ရပါလားထောက်ကန်တဲ့သဘောလေးမြင်ရပါလားခြေစလုံးမြင်ရပါလားတောင့်တင်းတဲ့သဘောလေးမြင်ရပါလားခြေစလုံးนี่ปัญญาขันธ์ขันธ์อาศัยห่อยะล่ะตองเนตะบอตีนเนตะบอยุยชาเนตะบอญิ่งแตเนตะบออะไรตะบอเนี่ยนี่ฤกามาติชาละขันธ์อาศัยล่ะติชาละปรมัตถ์ขันธ์ล่ะอะเราจะปัญญากรรมราศีปัญญาเนี่ยชุบมัดนี่ได้โยคีปุคคลเนี่ยดิခြေစလုံးကြီးအာယုံဆက်ကြည့်ရမှာလားသဘောခန္ဓာလေးကိုဉာဏ်ရောက်အောင်ကြည့်ရမှာလားသဘောခန္ဓာလေးကိုဉာဏ်ရောက်အောင်ကြည့်ပါတဲ့ဒီလိုမလားအဲဒီတော့ဉာဏ်ရောက်အောင်ကြည့်လိုက်တဲ့အခါကျတော့ကိုယ်တဲ့သဘောဤတဲ့သဘောနားတဲ့သဘောကျင်းတဲ့သဘောကိုက်တဲ့သဘောခဲတဲ့သဘောလှုပ်ရှားတဲ့သဘောညင်တဲ့သဘောအဲဒီသဘောတရားလေးသိတိချရဲ့သဘောလားရုပ်ရဲ့သဘောလားဒီလိုဆိုရင်ဒီသဘောတရားလေးတွေတွေ့တွေ့နေတဲ့ယောဂီပုဂ္ဂိုလ်သည်အဲ့ဒီသဘောတရားလေးတွေအပေါ်မှာညာသိရောက်နေတဲ့ယောဂီတိတခြားအပေါ်မှာညာသိရောက်နေတာလားယုတ်တရားအပေါ်မှာညာသိရောက်နေတာလားအဲ့ဒီတရားအပေါ်မှာညာသိရောက်နေရင်ကိုပဲယုတ်ခန္ဓာကိုမတွေ့ရဘူးလားတွေ့နေရပြီလားယုတ်ခန္ဓာလေးတွေတွေ့နေရပြီဒီလိုမလားအဲ့ဒီယုတ်ခန္ဓာသည်သိတတ်တဲ့သဘောရှိသလားမသိမရှိဘူးလားယုတ်ခန္ဓာသည်သိတတ်တဲ့သဘောရှိသလားမရှိဘူးလားအဲ့လိုဆိုရင်သိတတ်တဲ့သဘောသည်တခြားသဘောလားနာရဲ့သဘောလားနာရဲ့သဘောပါကိုယ်တော်ကိုသိတယ်အေးတော်ကိုသိတယ်ထုံတာသိတယ်နာတာသိတယ်ကျင်တာသိတယ်သိနေတဲ့တရားမှန်တယ်ပြတခြားတရားလားနာတရားလားနာတရားပါရွေရှားတာကိုသိတယ်အဲ့ဒီလိုသိနေတဲ့တရားသည်တခြားလားနာတရားလားနာတရားပါညေတတ်တာကိုသိတယ်အဲ့ဒီသိနေတာသည်တခြားတရားလားနာတရားလားနာတရားပါဩော်ဒီလိုဆိုတော့ယုတ်တရားနဲ့နာတရားခွဲချပြီးတော့ပြသမှာဆိုရင်ပူတဲ့သဘောကယုံပူတာကိုသိနေတာကနံပူတဲ့သဘောကဘာလဲတော့ပူတဲ့သဘောကိုသိနေတာကအေးတဲ့သဘောကအေးတဲ့သဘောကိုသိနေတာကနားရဲ့ကျင်တဲ့ကြိုက်တဲ့သဘောကနားရဲ့ကျင်တာကြိုက်တာကိုသိနေတာကလောက်တဲ့ရွာတဲ့သဘောကလောက်တာရွာတာကိုသိနေတာကငြိမ့်သက်တဲ့သဘောလေးကငြိမ့်သက်တာကိုသိနေတာကဩဒီလိုဆိုတော့မိမိတို့ရဲ့သန္တာမှာနာရကျင်တာကြိုက်တာခဲတာလေးတွေပေါ်လာပြီဆိုရင်နာရကျင်တာကြိုက်တာခဲတာပေါ်လာရင်လည်းမဟုတ်ပဲပဲအဲ့ဒီနာရကိုသိနေတယ်ကျင်တာကိုသိနေတယ်ကြိုက်တာကိုသိနေတယ်အတိတရားကလေးပေါ့မရှိဘူးလားရှိပါဘူးနာရကျင်တာကြိုက်တာခဲတာကဘာတရားသိနေတာလေးကယုတ်တရားဒီခန္ဓာအနေနဲ့ပြောတော့ယုတ်ခန္ဓာပေါ့ပါဠိနာမနဲ့ပြောတော့ရူပခန္ဓာပေါ့ဘာခန္ဓာလဲတော့ဒီလိုဆိုနားနဲ့ကျင်နဲ့ကြိုက်တဲ့ခဲတဲ့သဘောလေးသိနေတဲ့ယောဂီပုဂ္ဂိုလ်တယောက်ဒီဘာခန္ဓာလေးကိုသိနေတာတော့ရုပ်ပဲခန္ဓာကိုသိနေတယ်ဘာခန္ဓာလေးသိနေတော့အဲဒီနာရကျင်နာကြိုက်တာခဲတာကိုသိနေတာလေးကတခြားလားနန္တရားလားအဲဒီနန္တရားလေးကိုနောက်နန္တရားလေးနဲ့ပြန်ပြီးတော့ကြည့်လိုက်တဲ့အခါကျတော့ရှင်းအသိကိုနောက်အသိနဲ့ကြည့်လို့မရဘူးလားရပါဘူးအေးပရမသောနာရကျင်နာကြိုက်တာခဲတာကိုသိတယ်အရိယသီတရားကလေးတိရှာလာနန္ဒရာလားအရိယသီတရားကလေးကိုနောက်အပြီးနဲ့ကြည့်လိုက်တဲ့အခါကျတော့တခြားကိုတွေ့နေရတာလားနန္ဒရာကိုတွေ့နေရတာလားအရိနံကိုခန္ဓာအနေနဲ့ပြောလိုက်တော့တခြားကနာမဲ့ခန္ဓာပဲလားနာမဲ့ခန္ဓာဘယ်နှပါးရှိတော့၄ပါးရှိတယ်ဘယ်နှပါးပါလဲ၄ပါးဘယ်သူတွေပါလဲရူပခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဘယ်နှပါးပါလဲ၅ပါး။နာခန္ဓာကဘယ်နှပါးလဲ၅ပါး။ဘယ်သူတွေတော့ဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဘယ်နှပါးပါလဲ၅ပါး။အဲဒီတော့မိမိတို့ရဲ့သန္တာမှာသိနေတဲ့အသိကလေးကိုကြည့်လိုက်ရင်ကိုပဲသိနေတဲ့အသိကလေးအခုဆောင်ပြီးတော့နာခန္ဓာလေးတွေဘယ်နှပါးဖြစ်နေတော့၄ပါးဖြစ်နေတယ်ဒီတော့မလား ဒီတော့လုံရင်ချုပ်ပြောလိုက်မယ်ဆိုရင်ဖောက်ပြန်တာကဘာတရားသိတာကဘာတရားယောက်ခန္ဓာကဘယ်နှပါးရှိတစ်ပါးရှိယောက်ခန္ဓာကဘယ်နှပါးနာခန္ဓာကဘယ်နှပါးယောက်ခန္ဓာကဘာခန္ဓာပါလဲရူပခန္ဓာနာခန္ဓာကဘာခန္ဓာတော့ဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာယောက်ခန္ဓာကဘာသဘောရှိတော့ဖောက်ပြန်တဲ့သဘောရှိတယ်။နာရာကျင်နာကြိုက်တာခဲ့တာဒီဘယ်လိုရဖောက်ပြန်မှုအဲ့ဒီနာရာကျင်နာကြိုက်တာခဲ့တာကိုသိနေရင်ဘာခန္ဓာကိုသိတယ်လို့ခေါ်တော့ယောက်ခန္ဓာကိုနာရာကျင်နာကြိုက်တာခဲ့တာကိုသိနေလို့ရှိရင်နာရာကရုပ်ရဲ့ဖောက်ပြန်မှုဒီလိုမလားရုပ်ရဲ့ဖောက်ပြန်မှုကိုသိနေတဲ့အတွက်ဘာခန္ဓာကိုသိနေတာတော့ရူပခန္ဓာကိုသိနေတယ်။ဘာခန္ဓာကိုသိနေတော့နာရီကျင်နဲ့ကြိုက်တယ်ခဲတယ်ဘလို့ရဖောက်ပြန်မှုတော့ရုပ်ရဲ့သဘောကိုသိနေတဲ့အတွက်ဘာခန္ဓာကိုသိနေတာတော့ရူပခန္ဓာကိုသိနေတယ်ဘာခန္ဓာကိုသိနေတော့ဟောပြီအဲ့ဒီသိနေတဲ့အသေးလေးကိုပြန်ပြီးတော့သိလိုက်တဲ့အခါကျတော့သိနေတဲ့အသေးကလေးကဘာခန္ဓာနာမေခန္ဓာဘာခန္ဓာတော့အဲ့ဒီသိနေတဲ့အသေးကလေးကိုပြန်ပြီးတော့သိလိုက်မယ်ဆိုရင်တခြားခန္ဓာသိတာလားနာခန္ဓာကိုသိတာလားနာခန္ဓာကဘယ်နှပါးဘာခန္ဓာတွေတော့ဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဒီလိုမဟုတ်လားအဲ့ဒီခန္ဓာ၄မျိုးရှိတဲ့အထက်မှာရိုးရိုးသိတာကဝိညာဉ်ခန္ဓာရောရောသိတာကဘာလဲတော့ကောင်းမကောင်းသဘောလေးပိုင်းခြားပြီးတော့သိတာကဝေဒနာခန္ဓာမှတ်သားတာကိုသိနေတာကမှတ်သားတဲ့သဘောလေးနဲ့သိနေတာကသင်္ခါရခန္ဓာပြုပြင်တဲ့သဘောလေးနဲ့သိနေတာကသင်္ခါရခန္ဓာဘာခန္ဓာတော့ဘာမှမပါပဲနဲ့ရောရောသိနေတယ်ဆိုတာကဝိညာဉ်ခန္ဓာကောင်းမကောင်းခံစားပြီးတော့သိနေတာလေးကဝိညာဉ်ခန္ဓာမှတ်သားပြီးတော့သိနေတာလေးကသိဉ္ဇခန္ဓာပြုတ်မြင်တဲ့သဘောလေးနဲ့သိနေတာလေးကအာလုံးပေါင်းလိုက်တော့နာခန္ဓာဘယ်နှပါးလဲအဲဒီနာခန္ဓာ၄ပါးရှိတဲ့အထက်မှာဘယ်ခန္ဓာကခေါင်းဆောင်လိုက်မင်းရင်ဝိညာဉ်နဲ့ခန္ဓာကခေါင်းဆောင်ဘယ်ခန္ဓာကခေါင်းဆောင်ပါလဲအဲဒီဝိညာဉ်နဲ့ခန္ဓာတရားလေးဖြစ်ပေါ်လာရင်ဉာဏ်နဲ့ခန္ဓာပေါင်းပါနာခန္ဓာသုံးပါးကောမဖြစ်ဘူးလားဖြစ်လားအဲဒီတော့ဝိညာဉ်နဲ့ခန္ဓာဖြစ်တာနဲ့တပြိုင်တည်းဝေဒနာခန္ဓာလည်းဖြစ်တယ်သိဉ္ဇခန္ဓာလည်းဖြစ်တယ်ဝေသင်္ခါရခန္ဓာလည်းဖြစ်တယ်ခန္ဓာဘယ်နှပါးတပြိုင်တည်းဖြစ်တော့ဘယ်နှပါးဘယ်နှပါးတပြိုင်တည်းဖြစ်တော့၄ပါးတပြိုင်တည်းမဖြစ်ဘူးလားဖြစ်လားကောင်းကောင်းကဘာခန္ဓာတော့ဝိညာဉ်နဲ့ခန္ဓာဟုတ်တယ်မလားအဲ့ဒီဝိညာဉ်နဲ့ခန္ဓာလေးဖြစ်ရင်ဝေဒနာခန္ဓာကောဖြစ်တာပါပဲ။သိဉ္ဇခန္ဓာလည်းဖြစ်တာပါပဲ။သင်္ခါရခန္ဓာလည်းဖြစ်တာပါပဲ။ဝိညာဉ်နဲ့ခန္ဓာနဲ့ပေါင်းလိုက်တော့ခန္ဓာလေးပါးဘယ်နှပါးဖြစ်။ဒီပြိုင်တဲ့ခန္ဓာဘယ်နှပါးဖြစ်တော့။ဒီပြိုင်နေသောကာလမှာခန္ဓာဘယ်နှပါးဖြစ်တော့။ခန္ဓာလေးပါးဒီပြိုင်နဲ့မဖြစ်ဘူးလားဖြစ်လား။အားလုံးပေါင်းလိုက်တော့ရူပခန္ဓာကယုတ်တရားနာမခန္ဓာ၄ပါးကနတ်တရားအချင်းချုပ်လိုက်တော့ဗာတရားနဲ့ဗာတရားယုတ်တရားနဲ့နတ်တရားဒီလိုမဟုတ်လားအဲဒီယုတ်တရားနဲ့နတ်တရားကိုတဲ့ဘုန်းကြီးတို့ကဓမ္မတွေကမိမိတို့ရဲ့သဏ္ဍာန်မှာယုတ်တရားလည်းပေါ်တယ်နတ်တရားလည်းပေါ်တယ်ယုတ်တရားကတော့ရူပကာယလို့ခေါ်တယ်နတ်တရားကတော့နာမကာယလို့ခေါ်တယ်အဲ့ဒီရူပကာယဒီဟုသောယုတ်တရားနဲ့နာမကာယဒီဟုသောနန္တရားအပေါင်းလိုက်တော့ခန္ဓာဘယ်နှပါးလဲအဲ့ဒီခန္ဓာ၅ပါးမိမိတို့ရဲ့သဏ္ဍာန်မှာဖြစ်ပေါ်လာတိုင်းဖြစ်ပေါ်လာတိုင်းနဲ့မိမိတို့ရဲ့ဉာဏ်နဲ့သိအောင်ကြိုးစားလိုက်ကြသမာလို့မြတ်စွာဘုရားကမမာဘူးလားမာလားအိမံကာယံဤယုတ်ခန္ဓာဤနာခန္ဓာပေါင်းလိုက်တော့ခန္ဓာ၅ပါးအဲ့ဒီခန္ဓာ၅ပါးဒီဟုသောနာမခန္ဓာနဲ့ရူပခန္ဓာအဲ့ဒီခန္ဓာတရားတွေကိုသမသတ္ထာမိမိတို့ရဲ့သဏ္ဍာန်မှာပေါ်လာတဲ့ဉာဏ်နဲ့ရှုကြည့်လိုက်ကြသမ်းပါတခါတရံရှုကြည့်ရမလားအကျဉ်းချင်းရှုကြည့်ရမလားကျဉ်းချင်းရှုရပါဘုနာပုနာအကျဉ်းချင်းဖာမပြိဇာနာထားတဲ့သိအောင်ရှုကြည့်လိုက်ကြသမ်းပါတဲ့ဒီလိုမလားအဲ့ဒီလိုရှုကြည့်လိုက်တဲ့လိုက်တဲ့အခါကျတော့တခြားကိုတွေ့ရမလားရုပ်နာရဲ့သဘောကိုတွေ့ရမလား
ကာယေတဘာဝဝိရိတဝနာကာယေရူပခန္ဓာနာမခန္ဓာဤဟုသောကာယဤဟုသောတရား၌တဘာဝအတိအတိသောတဘာဝကိုဝိရိတဝနာသိလိုက်မယ်ဆိုရင်အဲ့ဒီခန္ဓာလေးတွေမှာအတိတိသောတဘာဝတရားလေးတွေမရှိဘူးလားရှိလားရှိပါဘူးရူပခန္ဓာရဲ့သဘောကဖောက်ပြန်တဲ့သဘောဘာသဘောတော့ရူပခန္ဓာကဖောက်ပြန်တဲ့သဘောဝေဒနာခန္ဓာကဘာသဘောရှိတော့ခံစားတဲ့သဘောသိညာခန္ဓာကဘာသဘောရှိတော့သင်္ခါရခန္ဓာကဘာသဘောရှိတော့ပြုပြင်တတ်တဲ့သဘောဒီလိုမလားဝိညာဉ်ခန္ဓာကဘာသဘောရှိတော့သိတတ်တဲ့သဘောလေးတွေမရှိဘူးလားရှိလားအဲ့ဒီသဘောတရားလေးတွေကြည့်လိုက်တဲ့ကြည့်လိုက်တဲ့သဘောတရားလေးအပေါ်မှာညံရောက်သွားမယ်ဆိုရင်အဲ့ဒီသဘောတရားလေးတွေညံကလေးနဲ့မသိလိုက်ရဘူးလားသိလိုက်ရလား အဲ့ဒီလိုသိလိုက်ပြီဆိုရင်ပုဂ္ဂိုလ်တ attva ဆိုတဲ့အမြင်နဲ့မပြောက်ဘူးလားပြောက်သွားမှာစောစောတုန်းကတော့ပုဂ္ဂိုလ်လို့ထင်တယ်တ attva လို့ထင်တယ်ယောက်ျားမိန်းမဆိုတဲ့အချင်းနဲ့မရောက်ဘူးလားရောက်လားပုဂ္ဂိုလ်တော့တ attva တော့ယောက်ျားမိန်းမတို့ဒါတရားခန္ဓာလားပညာခန္ဓာလားအဲ့ဒီပညာခန္ဓာအပေါ်မှာမိမိတို့ရဲ့သဘောမိမိတို့ရဲ့စိတ်ကစောစောတုန်းကတော့မသိဘူးလားသိနေလားအခုညာကလေးနဲ့ကြည့်လိုက်တဲ့အခါကျတော့ဟောပညာခန္ဓာကိုတွေ့ရမှာလားပရမတ်ခန္ဓာပေါ့ဟောကြည့်ရမှာလားပရမတ်ခန္ဓာပေါ့ဟောကြည့်လိုက်တဲ့အခါကျတော့ခန္ဓာဘယ်နှပါးတွေ့တော့အဲ့ဒီခန္ဓာ၅ပါးတရားကောင်းထဲကြည့်လာသဘောတရားလေးလားသဘောတရားဘယ်နှမျိုးပါလေ၅မျိုးဘယ်နှမျိုးလဲအဲ့ဒီ၅မျိုးကိုလင်္ကာကလေးသိကောင်းထားပါတယ်ဟောင်းပြန်ခံစားမှတ်သားပြုပြင်သိဝင်ခြင်းငါးရေခန္ဓာမှာပြောကြည့်လိုက်ကြစမ်းပါဦးဟောင်းပြန်ခံစားမှတ်သားပြုပြင်သိဝင်ခြင်းငါးရေခန္ဓာမှာသဘောတရားဘယ်နှမျိုးတော့အဲ့ဒီသဘောတရား၅မျိုးကိုသာမိမိတို့ကညာကလေးနဲ့ပိုင်ပိုင်တိုင်းတိုင်းရှုမြင်သုံးသပ်လိုက်မယ်ဆိုရင်ဒုက္ခခတ်သိဉ္ဉာမမြတ်နိဗ္ဗာန်သို့ဧကံမောက္ခရောက်ရပါလိမ့်မယ်ဒီလိုမဟုတ်လားအဲ့ဒါကြောင့်နိဗ္ဗာန်ချမ်းသာလိုချင်ပါတယ်ဆိုရင်သဘောတရားဘယ်နှမျိုးကြည့်ရမှာလဲခန္ဓာဘယ်နှမျိုးကြည့်ရမှာလဲဟုတ်ပြီခန္ဓာ၅မျိုးကိုကြည့်လိုက်တဲ့အခါကျတော့အဲ့ဒီခန္ဓာ၅မျိုးသည်ပညာခန္ဓာလားပရမခန္ဓာလားပရမခန္ဓာအဲ့ဒီပရမခန္ဓာသည်တခြားလားခန္ဓာအစ်စ်ပဲလားပညာခန္ဓာသည်ခန္ဓာအစ်စ်ဟောရလားဟောပါဘူး။ဒေခန္ဓာကမှခန္ဓာအစ်စ်တော့အေးအဲ့ဒီတော့မိမိတို့ကခန္ဓာကိုကြည့်မယ်ခန္ဓာကိုကြည့်မယ်ခန္ဓာကိုညာရအောင်ကြည့်မယ်ဆိုရင်ပညာခန္ဓာကြည့်ရမှာလားပရမခန္ဓာကြည့်ရမှာလားခန္ဓာအတုကြည့်ရမှာလားခန္ဓာအစ်စ်ကြည့်ရမှာလားခန္ဓာအစ်စ်ပေါ်မှာညာရောက်မှာခန္ဓာညာရောက်ဖြစ်မယ်ဟုတ်တယ်မလားခန္ဓာအစ်စ်ပေါ်မှာညာမရောက်ရင်ခန္ဓာညာရောက်ဖြစ်ပါမလားခန္ဓာညာရောက်ခြင်းမာတယ်ဆိုရင်ပညာခန္ဓာကြည့်ရမှာလားပရမခန္ဓာကြည့်ရမှာလားခန္ဓာတို့ကြည့်ရမှာလားခန္ဓာအစ်စ်ကြည့်ရမှာလားခန္ဓာအစ်စ်ကြည့်ရမယ်ဒီလိုမလားခန္ဓာအစ်စ်ဒီသဘောအေးအကောင်ထဲကြည့်လားသဘောတရားလေးလားခန္ဓာအစ်စ်ဒီအကောင်ထဲကြည့်လားသဘောတရားလေးလားသဘောတရားလေးအဲ့ဒီသဘောတရားလေးတွေတဲ့ခန္ဓာအစ်စ်လို့ခေါ်တဲ့သဘောတရားလေးတွေအတိတ်ခန္ဓာလည်းရှိတယ်အနာဂတ်ခန္ဓာလည်းရှိတယ်ပြစ္ဆုတ်ပံခန္ဓာလည်းရှိတယ်ဘယ်နှမျိုးရှိတော့အဲ့ဒီပေါင်းမျိုးထဲမှာဘယ်ခန္ဓာကြည့်ရမှာတော့ပြစ္ဆုတ်ပံခန္ဓာဘယ်ခန္ဓာကြည့်ရမှာလဲဘာဖြစ်လို့လဲမိတဲ့အခါကျတော့အတိတ်ခန္ဓာကလုံခဲ့ပြီပါပြီအတိတ်ခန္ဓာတွေယခုအချိန်ကမှရှိသလားမရှိတော့ဘူးလားဘယ်ရောက်သွားတော့ပြက်သွားပြီမရှိတော့ဘူးဟုတ်တယ်မလားအတိတ်ခန္ဓာသည်ရှိသလားမရှိတော့ဘူးလားမရှိပါဘူးဘယ်ရောက်သွားတော့ပြက်သွားပြီအနာဂတ်ခန္ဓာကတော့မရောက်သေးပါဘူးအေးမရောက်သေးပါဘူးမပေါ်လာသေးပါဘူးဟုတ်တယ်မလားအတိတ်ခန္ဓာကလည်းပြက်သွားပြီမရှိတော့ဘူးယခုအချိန်ကမှကြည့်လို့ရသေးရဲ့လားအနာဂတ်ခန္ဓာလည်းပေါ်သလားမပေါ်သေးဘူးလားမပေါ်သေးဘူးဆိုယခုအချိန်ကမှကြည့်လို့ရရဲ့လားဒီလိုဆိုယခုချိန်ကမှကြည့်လို့ရတာကဘယ်ခန္ဓာတော့ပစ္စောပန်ခန္ဓာဘယ်ခန္ဓာပါလဲပစ္စောပန်ဒီလိုဆိုတော့ဘုန်းကြီးတို့ယောဂီတွေခန္ဓာညာရောက်အောင်ကြည့်ရမယ်ဆိုတော့အဲ့ဒီညာရောက်အောင်ကြည့်ရမယ်ခန္ဓာသည်နံပါတ်1ခန္ဓာအစ်စ်ဖြစ်ရမယ်နံပါတ်2ဘာလဲတော့ခန္ဓာဖြစ်ရမယ်နံပါတ်2ပစ္စောပန်ခန္ဓာဖြစ်ရမယ်နံပါတ်1ကဘာလဲတော့ နံပါတ်၁ကခန္ဓာအစစ်ဖြစ်ရမယ်နံပါတ်၂ကပစ္စုပ္ပန်ခန္ဓာဖြစ်ရမယ်ဟုတ်တယ်မလားတကယ်ကောင်းပြီဒါပေပစ္စုပ္ပန်ခန္ဓာကြည့်ခြင်းပါတယ်ဆိုပြန်တော့လည်းပဲအဲ့ဒီပစ္စုပ္ပန်ခန္ဓာကဘယ်ခန္ဓာလဲမေးရင်တဲ့ယခုမှအကြောင်းတိုက်ဆန်လို့ယခုပေါ်တဲ့ခန္ဓာအဲ့ဒါဒီပါတယ်တော့ပစ္စုပ္ပန်ခန္ဓာတဲ့ပစ္စုပ္ပန်ခန္ဓာဆိုတာဘယ်ခန္ဓာပါလဲယခုမှအကြောင်းတိုက်ဆိုင်လို့ယခုပေါ်တဲ့ခန္ဓာပြောကြည့်လိုက်ကြသမအောင်ယခုမှအကြောင်းတိုက်ဆိုင်လို့ယခုပေါ်တဲ့ခန္ဓာသည်တခြားလားပစ္စုပ္ပန်ခန္ဓာလားပစ္စုပ္ပန်ဒီတော့ဝိပဿနာရှုတဲ့ယောဂီပုဂ္ဂိုလ်များသည်ယခုမှအကြောင်းတိုက်ဆိုင်လို့ယခုပေါ်တဲ့ပစ္စုပ္ပန်ခန္ဓာရှုရမယ်ဟုတ်တယ်မလားဘယ်ခန္ဓာရှုရမှာတော့ယခုမှအကြောင်းတိုက်ဆိုင်လို့ယခုပေါ်တဲ့ပစ္စုပ္ပန်ခန္ဓာရှုလိုက်ပါဒီလိုမလားအဲ့ဒီခန္ဓာကလည်းခန္ဓာတုလားခန္ဓာစစ်လားပညာခန္ဓာလားပရမတ်ခန္ဓာလားအပြောခန္ဓာလားသဘောခန္ဓာလားပုံမှန်သရာကြီးလားသဘောတရားလေးလားဟောပြီသဘောတရားလေးတွေအဲ့ဒီသဘောတရားလေးတွေကမှပစ္စုပ္ပန်ခန္ဓာစစ်ပါပဲလို့ဒီလိုမှတ်လိုက်ပါနော်ကောင်းပြီအဲ့ဒီတော့ပစ္စုပ္ပန်ခန္ဓာခန္ဓာအစစ်ကိုရှုကြည့်ပါလေပစ္စုပ္ပန်ခန္ဓာခန္ဓာအစစ်ကိုကြည့်ကြည့်ပါလေဆိုရင်အဲ့ဒီပစ္စုပ္ပန်ခန္ဓာကလေးတွေကဘယ်ရှိမှပေါ်တယ်လဲဆိုတော့ယခုမှအကြောင်းတိုက်ဆိုင်လို့ယခုပေါ်တဲ့ခန္ဓာဒီလိုမဟုတ်လားအဲ့ဒီတော့ယခုမှအကြောင်းတိုက်ဆိုင်တဲ့ယခုပေါ်တဲ့ခန္ဓာဆိုတော့ရောရောပေါ်တဲ့ခန္ဓာလားအကြောင်းတိုက်ဆိုင်လို့ပေါ်တဲ့ခန္ဓာလားအကြောင်းတိုက်ဆိုင်လို့ပေါ်တဲ့ခန္ဓာဟုတ်တယ်မလားအဲဒီတော့အကြောင်းတိုက်ဆိုင်လို့ပေါ်တဲ့ခန္ဓာဆိုတော့အကြောင်းကဘယ်နှပါးရှိတယ်လဲမေးရင်နှစ်ပါးရှိတယ်အကြောင်းကဘယ်နှပါးတော့မြတ်စွာဘုရားကပြောတယ်ဒွါယံပရိစ္ဆဝိညာဏဒွါယံနှစ်ပါးသောအကြောင်းတရားကိုပရိစ္ဆဆွဲ၍ဝိညာဏဝိညာဉ်အစရှိတဲ့ပစ္စုပ္ပန်ခန္ဓာကလေးတွေဩပိစံဒီဖြစ်ပေါ်၍လာကြလေကုန်၏ဆိုတော့အကြောင်းတရားဘယ်နှပါးတိုက်ဆိုင်လို့ပေါ်တဲ့ခန္ဓာတော့နှစ်ပါးတိုက်ဆိုင်လို့ပေါ်တဲ့ခန္ဓာဒီလိုမလားအဲ့ဒီအကြောင်းတရားနှစ်ပါးကဘယ်လိုလဲဆိုရင်အာယုန်နဲ့ဒွါရဘယ်လိုလဲတော့ဒီလိုဆိုရင်အာယုန်နဲ့ဒွါရတိုက်တဲ့အချိန်မှာဘယ်ခန္ဓာလေးတွေပေါ်မှာတော့ပစ္စုပ္ပန်ခန္ဓာပေါ်မယ်ဘယ်ခန္ဓာပေါ်မှာပါလဲပစ္စုပ္ပန်ခန္ဓာဘယ်အချိန်မှာပေါ်တော့အာယုန်နဲ့ဒွါရတိုက်တဲ့အချိန်မှာပေါ်တယ်ဟုတ်တယ်မလားပစ္စုပ္ပန်ခန္ဓာပဲအချိန်မှာပေါ်ပါလိမ့်မလဲအာယုန်နဲ့ဒွါရတိုက်တဲ့အချိန်မှာပေါ်တယ်။ဩဒီလိုဆိုတော့ခွန်ကြီးတို့တရားဓမ္မတွေကပစ္စုပ္ပန်ခန္ဓာကလေးတွေကိုရှာရှာကြံပြီးတော့ရှင်းကြည့်ကြတော့မယ်ဆိုရင်အေးပစ္စုပ္ပန်ခန္ဓာလေးရဲ့ပေါ်ရာအကြောင်းတရားလေးတွေလည်းသိဖို့မလိုဘူးလားလို့လားပစ္စုပ္ပန်ခန္ဓာပေါ်ရာအကြောင်းတရားကဘယ်နှပါးလဲနှစ်ပါးဘယ်နှပါးလဲနှစ်ပါးဘယ်လိုနဲ့ဘယ်လိုတော့အာယုန်နဲ့ဒွါရဘယ်လိုနဲ့ဘယ်လိုပါလဲအာယုန်နဲ့ဒွါရအဲဒီအာယုန်နဲ့ဒွါရရှိတဲ့အထက်မှာအာယုန်ကဘယ်နှပါးရှိတော့ဘယ်လိုတွေပါလဲအစင်အသံအနတ်အရသာသွေးထိစေရာခြံသွေးစေရာဘယ်နှပါးလဲပြန်ပြောအာယုန်ကဘယ်နှပါးဘယ်လိုတွေပါလဲအစင်အသံအနတ်အရသာသွေးထိစေရာခြံသွေးစေရာနောက်တကဒွါရကလည်းဘယ်နှပါးရှိတော့ဘယ်လိုတွေပါလဲမျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်လျှာအကြည့်ကိုယ်အကြည့်စေပြန်ပြောလိုက်ပါမျက်စိအကြည့်နားအကြည့်နှာခေါင်းအကြည့်လျှာအကြည့်ကိုယ်အကြည့်စေဘယ်နှပါးတဲ့တော့အာယုံကဘယ်နှပါးဒွါရကဘယ်နှပါးအဲဒီအာယုံနဲ့အဲဒီဒွါရတိုက်ရင်နဲ့ဝိညာဉ်ဆိုတဲ့ပစ္စုပ္ပန်ခန္ဓာလေးတွေမပေါ်ဘူးလားပေါ်လားပေါ်ပါတယ်အဲဒီတော့ပေါ်တဲ့အခါကျတော့အာယုံနဲ့ဒွါရကလည်းပဲသူရဲ့ဆိုင်ရာဆိုင်ရာအာယုံနဲ့ဆိုင်ရာဆိုင်ရာဒွါရတိုက်မှဆိုင်ရာဆိုင်ရာပစ္စုပ္ပန်ခန္ဓာပေါ်မယ်မို့လားအဲဒီတော့ပေါ်တဲ့အခါကျတော့ဆိုင်ရာဆိုင်ရာအာယုံနဲ့ဆိုင်ရာဆိုင်ရာဒွါရကလေးတွေဆင်ကြည့်လိုက်တဲ့အခါကျတော့မျက်စိနဲ့အစင်ဘယ်လိုနဲ့ဘယ်လိုပါလဲမျက်စိနဲ့အစင်းရှိတဲ့အထက်မှာအစင်းသည်ဘလူရဲ့ကျက်စားရအာယုံတော့မျက်စိရဲ့ကျက်စားရအာယုံအစင်းသည်မ မျက်စိရဲ့ကျက်စားရာအာယုံဒီလိုမလားအတန်ကြတော့ဘယ်လိုရဲ့ကျက်စားရာအာယုံတော့နားရဲ့ကျက်စားရာအာယုံအနံ့ကနှာခေါင်းရဲ့ကျက်စားရာအာယုံအရသာက
ဆ
ရာရဲ့ကျက်စားရာအာယုံခြေတွေ့စရာအာယုံက
ကိုယ်
ရဲ့ကျက်စားရာအာယုံတွေးတော့စရာအာယုံက
စ
ိတ်ရဲ့ကျက်စားရာအာယုံဒီလိုမရှိဘူးလားရှိလား
ရှိပါတ
ယ်အဲ့ဒီသူကျက်စားရာအာယုံနဲ့သူမတိုက်ဖဲနဲ့ဝိညာဉ်ဆိုတဲ့ပြစ္ဆောဘခန္ဓာလေးတွေပေါ်ပါမလားပေါ်ပါဘူ
း
တင်းသူကလည်းသူအကြောင်းတိုက်ဆိုင်တာမှန်မှအကျိုးတရားလည်းပေါ်ပါမယ်အကြောင်းမမှန်ရင်အကျိုးတရားလည်းမမှန်ပါဘူးတဲ့နော်အဲ့ဒီတော့အကြောင်းတရားရှိတဲ့အထက်မှာမျက်စိနဲ့ဆင်းနဲ့တိုက်တော့ဘာစိတ်ပေါ်မယ
်
နားနဲ့သံနဲ့တိုက်တော့ဘာစိတ်ပေါ်မယ
်
နှာခေါင်းနဲ့နားနဲ့တိုက်တော့ဘာစိတ်ပေါ်မယ
်
တရားနဲ့ရာသနဲ့တိုက်တော့ဘာစိတ်ပေါ်မယ
်
ကိုယ်နဲ့တွေးတည်စရာယုံနဲ့တိုက်တော့ဘာစိတ်ပေါ်မယ်ယာနာကောင်းစိတ်ပေါ်မယ်ယာမသိတဲ့စိတ်နာမသိတဲ့စိတ်ကောင်းမသိတဲ့စိတ်မပေါ်ဘူးလားပေါ်လားမနှောနဲ့တွေးတော့စရာအယုံနဲ့တိုက်တော့ဘာစိတ်ပေါ်မယ
်
တွေးတော့ကြံစီစိတ်ပေါ်မယ်ဒီလိုမလားအဲ့ဒီတော့မြင်စိတ်တို့ကြားစိတ်တို့နားစိတ်တို့စားစိတ်တို့ယနာကောင်းစိတ်တို့တွေးတော်စိတ်တို့အဲ့ဒီတရားကလေးတွေသိတိချလာပြစ္ဆောဘခန္ဓာလေးတွေလားပ
ြစ္ဆော
ဘအဲ့ဒီပြစ္ဆောဘခန္ဓာလေးတွေပေါ်လာတဲ့အခါကျတော့ဟောမြင်စိတ်ဆိုတဲ့ဝိညာဉ်လေးပေါ်လာပြီဆိုရင်အဲ့ဒီဝိညာဉ်ဆိုတဲ့မြင်စိတ်ကလေးဒီတပါးတည်းပေါ်လာတာလားစိတ္တသိက်တွေနဲ့တွဲပြီးတော့ပေါ်လာတာလားစိတ္တသိက်တွေကဘယ်လိုတွေတော့ဝေဒနာရဲ့ပညာရဲ့သင်္ခါရရဲ့ဘယ်လိုတွေပါလဲဝေဒနာရဲ့ပညာရဲ့သင်္ခါရရဲ့မျက်စိမြင်စိတ်ဆိုတဲ့တရားကလေးကတခြားလားဝိညာဉ်လားမြင်စိတ်ဆိုတဲ့တရားလေးဒီပါတရားတော့ခန္ဓာအနေနဲ့ပြောလိုက်တော့ဘာခန္ဓာတော့ဝိညာဉ်နဲ့ခန္ဓာဘာခန္ဓာပါလဲသူတို့နဲ့သူတို့တွဲပြီးတော့ပေါ်တာကဘယ်လိုတွေတော့ဝေဒနာရဲ့ပညာရဲ့သင်္ခါရရဲ့ဝေဒနာကဘာခန္ဓာပညာကဘာခန္ဓာကျန်တဲ့စိတ္တိတ်တွေကဘာခန္ဓာသင်္ခါရရဲ့ခန္ဓာဘာခန္ဓာပါလဲအာလောပါလိုက်တော့ဓာခန္ဓာဘယ်နှပါလဲပြန်ပြောမြင်စိတ်ကဘာခန္ဓာခံစားမှုဝေဒနာလေးကဘာခန္ဓာမှတ်သားမှုပညာလေးကဘာခန္ဓာပြုပြင်းတဲ့ကျန်တဲ့စိတ္တိတ်တွေကဘာခန္ဓာဒီလိုတော့မြေစိတ်ခန္ဓာလေးပေါ်ပြီဆိုရင်မြေစိတ်ခန္ဓာတစ်ပါးတည်းပေါ်လာလား၄ပါးပေါင်းပေါ်လာလား
၄ပါးပေါ်
ပါဘယ်ခန္ဓာတွေတော့ဝေဒနာခန္ဓာသိဉ္ဇခန္ဓာသိခါရခန္ဓာဝိညာဉ်ရဲ့ခန္ဓာအဲ့ဒီခန္ဓာ၄ပါးကိုတခြားလို့ပြောမှလားနာခန္ဓာ၄ပါးလို့ပြောမှလားနာခန္ဓာ၄ပါးဒီလိုမလားအဲ့ဒီနာခန္ဓာလေးပါဘယ်အချိန်မှာပေါ်တော့မျက်စိနဲ့အစင်းနဲ့တိုက်တဲ့အချိန်မှာပေါ်တယ်ဘယ်အချိန်မှာပေါ်ပါလဲဩမျက်စိနဲ့အစင်းနဲ့တိုက်တဲ့အချိန်မှာအခုအကြောင်းတိုက်ဆိုင်လို့ပေါ်တဲ့ခန္ဓာမို့လို့တခြားခန္ဓာလားပြစ္ဆောဘခန္ဓာလားပြစ
္ဆောဘ
အဲ့ဒီခန္ဓာကလေးတွေကြည့်လိုက်တဲ့အခါကျတော့ရူပဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဏခန္ဓာအရိဏခန္ဓာလေးတွေဒီပုဂ္ဂိုလ်တ attva လားသဘောတရားလေးလားယောက်ျားမိန်းမတွေလားသဘောတရားလေးလ
ား
ပုဂ္ဂိုလ်တ attva ကမြင်တာလားသဘောတရားလေးကမြင်တာလားယောက်ျားတွေမိန်းမတွေကမြင်တာလားသဘောတရားလေးကမြင်တာလား ဟောဒီဏခန္ဓာမှာသဘောတရားဘယ်နှမျိုးပေါင်းထားတော့၄မျိုးဘာသဘောတွေတော့ခံစားတဲ့သဘောမှတ်သားတဲ့သဘောပြုတ်ပြင်းတဲ့သဘောသိတဲ့သဘောဘာတမျိုးတော့အဲ့ဒီလေးမျိုးပေါင်းထားတာကိုတခြားခေါ်တာလားနာခန္ဓာ၄ပါးလို့ခေါ်တာလားအခုအကြောင်းတိုက်ဆိုင်မှာအခုပေါ်တဲ့ခန္ဓာမို့လို့တခြားလားပြစ္ဆောဘခန္ဓာလားပုဂ္ဂိုလ်တ attva ငါတ attva ယောက်ျားမိန်းမမဟုတ်ပါဘူးထဲကြီးမဟုတ်ပါဘူးတရကြီးမဟုတ်ပါဘူးသဘောတရားလေးသာဖြစ်တဲ့အတွက်တခြားလားခန္ဓာအစ်စ်ပဲလားအော်ဒီလိုဆိုဟောဒီခန္ဓာ၄ပါးသည်တခြားလားပြစ္ဆောဘခန္ဓာစိတ်လေးတွေလ
ား
ပြစ္ဆောဘခန္ဓာစိတ်လေးတွေပါဒီလိုမလားဝိပဿနာတရားရှုတဲ့ပုဂ္ဂိုလ်သည်တခြားကိုရှုရမှာလားဟောဒီပြစ္ဆောဘခန္ဓာစိတ်ကိုရှုရမှာလားပြစ္ဆောဘခန္ဓာစိတ်ကိုရှုရမယ်နော် အဲ့ဒီပြိဿဘာခန္ဓာစိတ်ကလေးကိုရှုတဲ့အခါကျတော့ဟောရိနာခန္ဓာ၄ပါးသည်သူကြည်တိတပေါ်လာလားယုတ်တရားကိုမှီပြီးတော့ပေါ်လာလားယုတ်
တရားကိုမှီပြီးတော့
ပေါ်လာမြင်စိတ်ခန္ဓာဗမာမီပေါ်မယ်မျက်စိအခြေမှာမီပေါ်မယ်ဗမာမီပေါ်မှာပါလေမျက်စိအခြေတိတိရှားလားယုတ်တရားလား ယုတ်တရားကဘာခန္ဓာရုပ်ခန္ဓာဘာခန္ဓာတော့အဲ့ဒီတော့မြင်စိတ်ခန္ဓာက၄ပါးယုတ်ခန္ဓာက၁ပါးမြင်စိတ်ခန္ဓာကယောက်ခန္ဓာကအာလောင်ပေါင်းလိုက်တော့ခန္ဓာဘယ်နှပါးမျက်စိနဲ့စိတ်နဲ့တိုက်တဲ့အချိန်မှာဘာစိတ်ပေါ်မဲမြင်စိတ်ပေါ်တဲ့အချိန်မှာအာလောင်ခန္ဓာဘယ်နှပါးပေါ်မဲဘာခန္ဓာတွေတော့ရူပခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာပြန်ပြီးမဲမျက်စိနဲ့စဉ်းနေတတ်တော့ဗာစိတ်ပေါ်မယ်။အဲဒီမျက်စိဗမာမီပေါ်မယ
်
။မျက်စိဗမာမီပြီးတော့ပြက်မယ
်
။မျက်စိဆိုတာတခြားလားယုတ်တရားလ
ား။
မျက်စိကတခြားလားနံတရားလ
ား
။ဟောဒီလိုတော့မြင်နေမြင်နေဆိုတာတခြားတရားတွေဖြစ်နေတာလား။ယုတ်တရားနံတရားတွေဖြစ်နေတာလား။ကဲနောက်တစ်ခါတည်းစဉ်းတက်လိုက်ပါတခြားကိုမြင်တာလားအစင်းကိုမြင်တာလားအ
စင်း
ကိုမြင်တာအဲ့ဒီအစင်းဒီလဲတခြားလားယုတ်တရားလားယ
ုတ်
တရားအစင်းကယုတ်တရားဒီလိုမလားအစင်းကိုမြင်တယ်အစင်းကဘာတော့ယုတ
်တရ
ားမြင်တဲ့တရားကတခြားလားနံတရားလားနံ
တရ
ားဘယ်လိုကမြင်တာတော့မြင်စိတ်ကမြင်တာမြင်စိတ်ဒီတခြားလားနံတရားလားနံ
တရ
ားအစင်းကဘာတရားယုတ်တရားမြင်စိတ်ကဘာတရ
ား
ဒီလိုကြည့်လိုက်ပြန်တော့လေတခြားတရားတွေဖြစ်နေတာလားယုတ်တရားနံတရားတွေဖြစ်နေတာလား ပြန်ပြောမျက်စိနဲ့စဉ်းနဲ့တိုက်တော့ဗာစိတ်ပေါ်မယ
်
မျက်စိအစင်းကဗာတရ
ား
မြင်စိတ်ကဗာတရ
ား
ဒီလိုကြည့်လိုက်တော့လေဗာတရားနဲ့ဗာတရားတော့ယုတ်တရားနဲ့နံတရားပဲမို့လားဘယ်လိုပဲကြည်ကြည်ပြစ်တော့ပါခန္ဓာဒီတခြားတရားလားယုတ်တရားနဲ့နံတရားလ
ား
ပြန်ပြောမယ်မျက်စိနဲ့စဉ်းနဲ့တိုက်တော့ဗာစိတ်ပေါ်မယ
်
မျက်စိနဲ့စဉ်းကဗာတရားမြင်စိတ်ကဗာတရား ပေါင်းလိုက်တော့ယုတ်တရားနဲ့နံတရားအဲ့ဒီမြင်စိတ်ဒီတခြားမိပေါ်တာလားမျက်စိမိပေါ်တာလ
ား
မျက်စိကတခြားလားယုတ်တရားလ
ား
မြင်စိတ်ကတခြားလားနံတရားလ
ား
ပေါင်းလိုက်တော့ယုတ်တရားနဲ့နံတရားဘယ်လိုကိုမြင်တာတော့ဘလူကမြင်တာတော့အစင်းကဘာတရား မြင်စိတ်ကဘာတရား ဟောလိုက်တဲ့အခါကျတော့ဟောဒီလိုဆိုတော့မြင်တယ်ဆိုတာဟာတခြားတရားတွေဖြစ်နေတာလားယုံနာနေဖြစ်နေတာလ
ား
အဲဒီလိုပါပဲတဲ့ကြားစိတ်ခန္ဓာတွေပေါ်လိုက်ပြန်တော့လည်းပဲတခြားတရားတွေဖြစ်နေတာလားယုံနာတရားတွေဖြစ်နေတာလားနာစိတ်ခန္ဓာဖြစ်တော့လဲဘာတရားတွေတော့ယုတ်တရားနဲ့နံတရားဒီလိုမလားစာစိတ်ခန္ဓာတွေဖြစ်နေတော့လေဗာတရားနဲ့ဗာတရား ယုတ်တရားနဲ့ဉာဏ်ကောင်းစိတ်ခန္ဓာဖြစ်တော့လေဗာတရားနဲ့ဗာတရားယ
ု
တ်တရားနဲ့သိတော်စိတ်ခန္ဓာလေးဖြစ်နေပြန်တော့လေဗာတရားနဲ့ဗာတရားယုတ်တရားနဲ့နံတရားမိမိတို့ရဲ့တဏ္ဍာမှာဘယ်အချိန်မှပဲဖြစ်ဖြစ်မြင်တဲ့အခိုက်ကြားတဲ့အခိုက်နားတဲ့အခိုက်စားတဲ့အခိုက်ဘယ်အချိန်မှပဲကြည့်လိုက်ကြည့်လိုက်ဗာခန္ဓာလေးတွေပေါ်နေတော့ယောက်ခန္ဓာလေးနာခန္ဓာယောက်ခန္ဓာကဘယ်နှပါတော့နာခန္ဓာကဘယ်နှပါတော့အာလောဘလည်းတော့ခန္ဓာဘယ်နှပါလဲအဲ့ဒီခန္ဓာ၄ပါးခန္ဓာ၅ပါးဒီပဲအချိန်မှပေါ်တာတော့အာယုံနဲ့ဓာရတိုက်တဲ့အချိန်မှပေါ်တယ်ဘယ်အချိန်မှပေါ်ပါလဲဘယ်နေရာမှာမှီပြီးတော့ပေါ်တာတော့မျက်စိရဲ့နားရဲ့နှာခေါင်းရဲ့လျှာရဲ့ကိုယ်ရဲ့အဲ့ဒီမှာမိပြီးတော့မပေါ်ဘူးလားပေါ်လား ပေါ်ပါဘူးအဲ့ဒါတော့မျက်စိအဲမြင်စိတ်ကိုမြင်စိတ်ခန္ဓာကိုသိကျင်ပါတယ်ဆိုတော့ယောဂီပုဂ္ဂိုလ်တယောက်သည်တခြားအာယုံပြုကြည့်ရမှာလားမျက်စိအာယုံပြုကြည့်ရမှာလား
မျက်စ
ိမြင်စိတ်ကိုသိကျင်ရင်ဘယ်အာယုံပြုကြည့်ရမလဲ
မျက်စ
ိကြားစိတ်ခန္ဓာကိုသိကျင်ဘယ်အာယုံပြုကြည့်ရမလဲနာစိတ်ခန္ဓာသိကျင်ရင်ဘယ်အာယုံပြုကြည့်ရမလဲစာစိတ်ခန္ဓာသိခြင်းရင်ဘယ်အာယုံပြုကြည့်ရမလဲ ဇာနာကောင်းစိတ်ခန္ဓာသိခြင်းပါတယ်ဆိုရင
်
ကာယအကြည်ယောကိုအာယုံပြုပြီးတော့ကြည်ပေးလိုက်ပါဒီလိုမလား တွေးတော်စေခန္ဓာသိခြင်းနဲ့ယောဂီပုဂ္ဂိုလ်တယောက်သည်ဘယ်ကိုအာယုံပြုကြည့်ရမှာတော့စိတ်စရာတခြားလားမနှောလား
မ
နှောသည်တခြားမှာမိတာလားဟရိယမှာမိတာလ
ား
ဟရိယသည်တခြားမှာရှိတာလားယင်ချိုင်းမှာရှိတာလား
ယ
င်ချိုင်းအဲဒါကြောင့်ယင်ချိုင်းကိုအာယုံပြုပြီးတော့ကြည်ပေးလိုက်ပါဟုတ်တယ်မလားအဲဒီတော့ကြည်လိုက်တဲ့အခါကျတော့မြေစိတ်ကြားစိတ်နာစိတ်စားစိတ်ရနာကောင်းစိတ်တွေးသောတွေးတော်စိတ်ဆိုတဲ့ခန္ဓာ၅ပါးမတွေးရဘူးလားတွေးရမလားမ
တွေး
ရပါဘူးအဲ့ဒီခန္ဓာ၅ပါးသည်တခြားလားခန္ဓာ၁၀လားခန္ဓာ
၁
ပညာခန္ဓာလားပရမတ်ခန္ဓာလား အခုမှအကြောင်းတိုက်ဆန်တော့အခုပေါ်တဲ့ခန္ဓာဖြစ်လို့အတိတ်ခန္ဓာလားအနာဂတ်ခန္ဓာလားပစ္စုပန်ခန္ဓာလားပစ
္စုပန
်အဲ့ဒီပစ္စုပန်ခန္ဓာကလေးတွေကောသမြင်အောင်ကြည့်လိုက်ပါတဲ့နော်အဲ့ဒီလိုမြင်အောင်ကြည့်လိုက်မယ်ဆိုရင်ဘုန်းတော်တရားဓမ္မတွေရဲ့တန်တမ်းမှာခန္ဓာသဘာဝဝိရိယဝါနာဒုက္ခတဏ္ဍာကရိတ္တိခန္ဓာရဲ့ပဂရိသဘောတရားလေးတွေမတွေ့ရဘူးလားတွေ့ရ?တ
ွေ့ရ
။ရောက်ခန္ဓာလေးကြည့်လိုက်တော့ဘာသဘောတွေ့ရမလဲ။အောက်ပြန်တဲ့သဘောတွေ့မယ်။ဘာသဘောတွေ့မှာတော့ဘုရဏခန္ဓာလေးကြည့်တော့ဘာသဘောတွေ့မလဲ
။
ခံစားတဲ့သဘောလေးတွေ့မယ်။သင်္ညာခန္ဓာလေးကြည့်တော့ဘာသဘောတွေ့မလဲ
။
သင်္ခါရခန္ဓာလေးကြည့်တော့ဘာသဘောတွေ့မလဲ
။
ပြုတ်ပြင်းတဲ့သဘောလေးတွေ့မယ်။ဝိညာဉ်နဲ့ခန္ဓာလေးကြည့်တော့ဘာသဘောတွေ့မလဲ
။
သိတဲ့သဘောလေးမတွေ့ရဘူးလားတွေ့ရမလဲ
။
အဲ့ဒီသဘောတရားကလေးတွေအတိအသေးတွေ့လိုက်ပြီဆိုရင်အဲ့ဒီသဘောတရားလေးတွေဖြစ်ပြီးတော့ဘာဖြစ်တော့ဖြစ်ပြပါသေးစားတော့။ဩဖြစ်ပြကိုတွေ့လိုက်ပြီဆိုတဲ့အခါကျတော့တွေ့တဲ့ဉာဏ်ကဘာသေးစား။ဘက်ကသစ္စာလေးတွေမဖြစ်ဘူးလားဖြစ်လား
။
မဉာဏ်လေးတွေမကိန်းဘူးလားကိန်းလား
။
မဉာဏ်လေးတွေကိန်းလာပြီဆိုရင်တရားညာရတာလားဝိပဿနာညာရတာလ
ား
အဲဒီလိုဝိပဿနာညာရတာနဲ့တပြိုင်တည်းယောက်နာကိုယောက်နာမမသိအောင်ဖောက်ခွဲထားတဲ့အဝိဇ္ဇာဆိုတဲ့ကိလေသာမသိဘူးလားသိလားပုဂ္ဂိုလ်သားတစ်ပါးငါးတစ်ပါးယောက်ျားမိန်းမလို့အမြင်နဲ့မှားနေတယ်ဒိဋ္ဌိကိလေသာကောမသိဘူးလားသိလ
ား
ဒိဋ္ဌိကိလေသာလည်းသိတယ်ပေါ့နော်နောက်တစ်ခါပုဂ္ဂိုလ်သားတစ်ပါးငါးတစ်ပါးယောက်ျားမိန်းမလို့ထင်ပြီးတော့ခြေနဲ့မင်းနဲ့တဏှာတရားတွေကမသိဘူးလားသိလားတဏှာတရားလေးပြည်တာတော့တခြားပြည်တာလားဥပါဒံပြည်တာလား ကာမုပါဒံဒိဋ္ဌုပါဒံသီလပတုပါဒံအတ္တဝါဒုပါဒံဥပါဒံဘယ်နှပါးရှိတော့၄ပါးရှိတယ်ဘယ်နှပါးတော့
၄ပါး
တဏှာမသိပြီဆိုရင်ဥပါဒတရားကမသိဘူးလားသိလ
ား
တဏှာသိတော့ကာမုပါဒံသိတယ်ဟုတ်တယ်မလားဒိဋ္ဌိသေးတဲ့အခါကျတော့ဒိဋ္ဌုပါဒမသိဘူးလားသိလ
ား
ဒိဋ္ဌုပါဒသီလပတ္တုပါဒအတ္တဝါဒုပါဒအဲ့ဒီကိလေသာတရားလေးတွေသိသွားပြီဆိုတဲ့အခါကျတော့ကျွန်တော်ချုပ်တဲ့ကံတွေကိုဖြစ်အောင်မလားဒိဋ္ဌိကိုချုပ်တဲ့ကံတွေကိုဖြစ်အောင်မလ
ား
အဝိဇ္ဇာကိုချုပ်တဲ့ကံတွေကိုဖြစ်အောင်မလားကံတွေသိပြီဆိုတဲ့အခါကျတော့တဏှာလည်းသိတယ်ဥပါဒံလည်းသိတယ်ကမ္မဘဝလည်းသိပြီဆိုရင်တခြားသိတာလားသမုဒယသစ္စာသိတာလ
ား
သမုဒယသစ္စာသိတယ်ဘာသစ္စာသိတော့ဒီလိုမိမိတို့ရဲ့တဏ္ဍာမှာဝိပဿနာညာမဂ္ဂသစ္စာလေးပေါ်သည့်အခါသိတာကဘာသစ္စာသမုဒယသစ္စာသိတော့အကြောင်းတရားမသိမလားသိလ
ား
အကြောင်းတရားသိတာကအကြောင်းတရားသိတော့အကျောဒုက္ခသစ္စာကိုမသိမလားသိလ
ား
အကျောသိတာကလည်းဏိရောဓသစ္စာဒီလိုမလားအကြောင်းတရားသိတာကလည်းပဲအကျိုးငြိမ်းတာကလည်းပဲနိရောဓသစ္စာမရဘူးလားရ
။
ဒါရင်နိရောဓသစ္စာတိတရားတရားလားနိဗ္ဗာန်တရားလား
။
ဒုက္ခသန္တံဂရိတ္တိဒုက္ခသန္တံဒုက္ခကသိချုပ်ညံ့ရမှန်။ဉာဏ်နိဗ္ဗာန်ကိုဂရိတ္တိအမှန်တည်းမျက်မှောက်ပြုနိုင်မျက်မှောက်ပြုနိုင်ရလတံဒီလိုမလား။အဲ့ဒီမြတ်မနိဗ္ဗာန်ကိုမျက်မှောက်ပြုလိုက်ရပြီဆိုရင်တရားဓမ္မတွေနိဗ္ဗာန်ဆိုတဲ့တရားမှာခန္ဓာ၅ပါးရှိရလားခန္ဓာ၅ပါးမရှိဖြစ်သဘောပြန်သဘောကိုရှိပါမလားကိုချင်းနာချင်းသဘောတရားတွေကိုရှိရှိပါမလ
ား
ဒုက္ခခန္ဓာမငြိမ်းဘူးလားငြိမ်းလ
ား
ဒုက္ခသန္တာဂရိတ္တိဒုက္ခခန္ဓာငြိမ်းရမှန်ဉာဏ်နိဗ္ဗာန်ကိုဂရိတ္တိဧကမုချမျက်မှောက်ပြုနိုင်ရလေတံဟုတ်တယ်မလားအဲ့ဒါကြောင့်နိဗ္ဗာန်မျက်မှောက်ပြုခြင်းပါတယ်ဆိုရင်တခြားရှုရမှာလားခန္ဓာစိတ်ရှုရမှာလ
ား
ဟောဒီပေါမသရာကြီးရှုနေလို့နိဗ္ဗာန်ရပါမလားတို့ပေါကခြေလက်ကြီးကြည့်နေလို့နိဗ္ဗာန်ရပါမလ
ား
ပေါမသရာကြီးကြည့်နေလို့နိဗ္ဗာန်ရပါမလ
ား
ပေါမသရာကြီးကတော့တခြားလားအပြောခန္ဓာလ
ား
အပြောခန္ဓာကြည့်ရမလားသဘောခန္ဓာကြည့်ရမလ
ား
ပညာခန္ဓာကြည့်ရမလားပရမခန္ဓာကြည့်ရမလားအဲဒါကြောင့်မြတ်စွာဘုရားသခင်ကိုရောမြတ်ကြီးလက်တတော်ခါကလာတော့က ဖျားရှင်တော်မြတ်ကြီးရာဇီကျော်ပြည်ဝေလူဝန်ကျောင်းတော်မှာတရေတော်တော်မူနေတဲ့အချိန်ခါကာလတုန်းကဝက်ကလေးဆိုတဲ့ယဟန်တော်လေးတစ်ပါးရှိတယ်ပေါ့နော်အဲဒီဝက်ကလေးဆိုတဲ့ယဟန်တော်ကလေးတစ်ပါးကတော်ရကနေပြီးတော့မြတ်စွာဘုရားသခင်တော်မြတ်ကြီးတရေတော်တော်မူတဲ့ရာဇီကျော်ပြည်ဝေလူဝန်ကျောင်းတော်သို့မလာဘူးလားလာလားအဲဒီတော့လာပင်လာကြတော့လည်းပဲရာဇီကျော်မြို့ရဲ့အမဏိမဝေးရာဇီကျော်မြို့ရဲ့မြို့ပြမှာခွန်ကြီးတော်အိုးထိန်တဲ့အိုးလို့တဲ့ပုံစံတွေနေတဲ့တဲကလေးတွေရှိတယ်ပေါ့နော်အဲဒီအိုးလို့တဲ့ပုံစံတွေနေတဲ့တဲကလေးတွေရောက်တဲ့အခါကျတော့ယောဂီရဲ့ယောဂဘုရားတွေရပြီးတော့ရှေ့ကိုခရင်မဆက်နိုင်ပဲနဲ့အိုးထိန်တဲ့နေတဲ့တဲကလေးမှာပဲသတင်းမတော့ရဘူးလားတော့ရလားအိုးလို့တဲ့ပုံစံတွေနေတဲ့အိုးတွေထားတဲ့တဲပေါ့နော်အဲဒီတဲမှာပဲသတင်းမတော့ရဘူးလားတော့ရယောဂဗျာဒီကလည်းအင်မတန်ဖြည့်စင်နေစေနေတဲ့အခါကျတော့မြတ်စွာဘုရားသခင်ကိုယ်တော်မြတ်ကြီးကိုလည်းအင်မတန်ဖူးမြင်ခြင်းယောဂဗျာဒီကလည်းဖြည့်စင်နေစေတော့ရှေ့ကိုလည်းဆက်မသွားနိုင်။အိုးလောက်တဲ့ပုဂ္ဂိုလ်တွေနေတဲ့တဲကလေးမှာပဲယောဂဗျာယောဂဝေဒနာတွေခံစားပြီးတော့နေရှာရတယ်။နော်။အရင်လိုနေရင်တည်းနေတော့အခါကာလကျတော့အိုးထိန်တဲ့ဖြစ်တဲ့ပုဂ္ဂိုလ်တွေအိုးအလုံးသမားတွေခေါ်ပြီးတော့ပြောတယ်။ဒါရကတော့ငါမြတ်စွာဘုရားတခင်ကိုရောမြတ်ကြီးကိုသိက္ခာကိုဖွင့်မြင်နေတာဒါပေမဲ့ယောဂဗျာတွေကလည်းမတန်ပြည့်တန်နေတဲ့အခါကျတော့မြတ်စွာဘုရားသခင်ကိုရောမြတ်ကြီးစီသွားကလည်းမသွားနိုင်ဖွင့်မြင်တဲ့ခြင်းနဲ့စိတ်တွေကလည်းတအားဖြစ်တဲ့အခါကျတော့ဘယ်နည်းနဲ့မှမြတ်စွာဘုရားတခင်ကိုရောမြတ်ကြီးကိုတော့ငါဖွင့်မြင်ခွင့်ရမှာမဟုတ်ဘူးဒါကြောင့်မလို့သင်တို့မြတ်စွာဘုရားတခင်ကိုရောမြတ်ကြီးစီရောက်အောင်သွားပါသွားပြီးတော့မြတ်စွာဘုရားတခင်ကိုရောမြတ်ကြီးကိုငါရဲ့စကားနဲ့သွားပြီးတော့ပြင်လာခဲ့ပါလို့မလျှောက်ခိုင်းဘူးလားလျှောက်ခိုင
်
းဘယ်လိုတွေကိုပြင်ခိုင်းတာတော့
အို
းအလုံးသမားတွေဟုတ်တယ်မလားအဲဒီတော့အိုးအလုံးသမားတွေပြင်ခိုင်းတဲ့အခါကျတော့အိုးအလုံးသမားတွေကလည်းမြတ်စွာဘုရားစီကိုသွားပြီးတော့မပြင်ရဘူးလားပြင်ရလ
ား
မှန်လားပါအရှင်ဘုရားဝက်ကလေးဆိုတဲ့ယန္တာယန္တော်ရှင်မြတ်ကလေးတပည့်တော်တို့ရဲ့အလုံးတဲ့တဲမှာကြွားရောက်ပြီးတော့တရင်တော်နေပါတယ်ယောဂဗျာတွေအထူးပြောတဲ့အခါကျတော့ရာဇယောပြည်ကိုရောက်အောင်ဝေလို့ကျောင်းတော်ရှိကိုရောက်အောင်သူမလာနိုင်ပါဘူးယောဂါတွေကလည်းမနဲ့ဖြစ်စီနေဆက်နေလို့မသိခင်ကာလမှာမြတ်စွာဘုရားသခင်ကိုရောမြတ်ကြီးကိုဖွင့်မြင်ခြင်းနဲ့ဆန္ဒကလေးအမတန်ပြည့်တန်နေပါတယ်ဒါကြောင့်မြတ်စွာဘုရားသခင်ကိုရောမြတ်ကြီးဝဲကလေးယဟန်တော်ကလေးရှိရာရသူကြွပါဗျာလို့မပင်မူလားပင်ခဲ့ဒါတွေတော့ပင်တဲ့အခါကျတော့မြတ်စွာဘုရားသခင်ကိုရောမြတ်ကြီးကဝဲကလေးကိုတော်ကလေးရဲ့တရားသူရမယ်အရင်နမိတ်ချင်းမြင်တဲ့အခါကျတော့ဝဲကလေးကိုတော်ကလေးရဲ့တရင်သုံးတော်မူတဲ့အိုးထိန်တဲ့တို့ရဲ့အိုးလို့တဲ့တဲစီတို့မကြွားဘူးလားကြွ
ား
ကြွားတော့မူလာခဲ့ပါတယ်နော်အဲဒီတော့ကြွားလာတဲ့အခါကျတော့မြတ်စွာဘုရားတခင်ကိုတော်မြတ်ကြီးရောက်ရောက်လာပြီးတော့ဝဲကလေးကိုခြေသားဝဲကလေးယောဂဗျာတွေသိပြီးတော့ပြင်ထန်နေသလားမှန်လားပါရှင်ဘုရားယောဂဗျာတွေသိပြီးတော့ပြင်ထန်နေပါတယ်ရှိကိုသာတွန်းနေပါတယ်နောက်တော့လုံးဝမဆောက်ပါဘူးအရှင်ဘုရားအင်းမတန်ယောဂဝေဒနာဖြစ်စင်းနေစေလို့ပြင်းထန်တဲ့ဝေဒနာတွေတပြီတော့ခံစားနေရပါတယ်လို့ပြန်လည်ပြီးတော့ရှောင်ထားလိုက်ပါတယ်အဲဒီလိုရှောင်ထားလိုက်တဲ့အခါကျတော့မြတ်စွာဘုရားတဲ့ခင်ကတော်မြတ်ကြီးကဝဲကလေးရဟတော်ကလေးကိုခြေသားဝဲကလေးတဲ့သိရဲ့တန်တန်မှာသီလတရားနဲ့ပတ်သက်ပြီးတော့တန်တရားဖြစ်ပေါ်ရများသိရှိရလားသိရှိရလားလို့မမေးဘူးလားမေးသီလတရားနဲ့ပတ်သက်ပြီးတော့ကိုယ့်ကိုယ်ကအပြည့်တင်ဝေရာများသိရှိရလားလို့အဲဒီတော့မိတဲ့အခါကျတော့ဝက်ကလေးရဟန်းတော်ရှင်မြတ်ကလေးကမှန်လားပါရှင်မယတပည့်တော်ရဲ့သီလအမြတ်ဆင်ကျပါတယ်သီလတရားနဲ့ပတ်သက်လို့တန်တရားဖြစ်ပေါ်ရာမရှိပါဘူးကိုယ့်ကိုယ်ကတန်တရားဖြစ်ပေါ်ရာမရှိပါဘူးကောင်းပြီဝက်ကလေးအဲဒီတော့ဆိုလို့ရှိရင်တဲ့သိရဲ့တန်တန်မှာအေးစိတ်မကောင်းဖြစ်เสียဝိပရိတာရနော်နာနာပူပန်စရာပြစ္ဆာကလေးများသိရဲ့တန်တာမှာဒီဆုံးတရားများရှိနေပါသလားလို့မမေးဘူးလားမေးလား နာဒပူပန်စရာဟုတ်တယ်မလားနာနာပူပန်စရာကလေးသိရဲ့တန်တာမှာရှိနေပါသလားလို့မြတ်စွာဘုရားကမမေးဘူးလားမေးလ
ား
မှန်လားပါရှင်ဘုရားတဲ့တပည့်တော်ရဲ့တန်တာမှာသီလတရားနဲ့ပတ်သက်ပြီးတော့ဘလို့မှအပြစ်တင်မရမရှိပင်မရှိ냐တော့လည်းပဲနောင်တပူပန်စရာကလေးကတော့တပည့်တော်ရှိနေပါတယ်တဲ့နော်ဘာတရားကလေးရှိနေတော့နောင်တပူပန်စရာတရားကလေးတပည့်တော်ရဲ့တဏ္ဍာမှာရှိနေပါတယ်လို့ဝက်ကလေးကိုတော်ကလေးကပြန်ပြီးတော့မဖြေဘူးလားဖြေလားအဲ့ဒီတော့ဖြေတဲ့အခါကျတော့မြတ်စွာဘုရားသခင်ကိုရမြတ်ကြီးကနေတယ်ခြေသားဝက်ကလေး သင်္ယတနာမှာဘာတွေများနောင်တပူပန်စရာတွေဖြစ်နေတော့ ਨੇ မမေးဘူးလားမေးပါဘူ
း
အဲ့ဒီလိုမေးတဲ့အခါကျတော့ဝဲကလေးကပြောတယ်အရှင်ဘုရားတဲ့တပည့်တော်ရဲ့တဏ္ဍာမှာနောင်တပူပန်စရာကလေးတွေဖြစ်နေတာကတော့တခြားမဟုတ်ပါဘူးဘုရားတဲ့တပည့်တော်ရဲ့တဏ္ဍာမှာမြတ်စွာဘုရားသခင်ကိုရောမြတ်ကြီးကိုဖူးမြင်ခြင်းလုံးနဲ့ဆန္ဒအလုံးအကျဲဖြစ်နေပါတယ်အဲ့ဒီဆန္ဒဖြစ်နေလို့လည်းပဲတပည့်တော်ရာဇဂျုံမြို့ဝိလဝံကြောင့်တော့ကိုဖျားဖူးမြောရအောင်လာခဲ့ပါတယ်။လာပင်လာကြတော့လည်းပဲယောဂဗျာဖီစိနေဆက်တဲ့အခါကျတော့ဝိလဝံကြောင့်တော့ရောက်အောင်မလာနိုင်တဲ့အတွက်ဒီနေရာမှာပဲတပည့်တော်ယောဂရဲ့ကြံခံစားရင်းနဲ့နေရပါတယ်။ဒါကြောင့်မို့လို့မြတ်စွာဘုရားသခင်ကိုရောမြတ်ကြီးကငါမဖူးမြင်ရသေးဘူး။မဖူးမြင်ရသေးဘူးဆိုတဲ့နောင်တပူပန်ခြင်းတော်တပည့်တော်ရဲ့သံတမ်းမှာရှိနေပါတယ်လို့ဝဲကလေးမထေကလေးကမဖြေဘူးလားဖြေတာဖြေပါဘူးဘယ်လိုကိုဖုံးမြင်ကျင်တာတော့မြတ်စွာဘုရားကိုဖုံးမြင်ကျင်လုံးအာကြည့်လို့ဒီလိုမလားအဲဒီလိုမြတ်စွာဘုရားကိုဖုံးမြင်ကျင်လုံးအာကြည့်လို့သူရဲ့စိတ်ထဲမှာအိမတ်တဆင်ဆင်းရမှုတွေမဖြစ်ရဘူးလားဖြေရလား
ဖြ
ေပါဘူးဘလို့တော့ဖြေရတယ်လဲဆိုရင်မြတ်စွာဘုရားကိုမဖုံးမြင်ရဘဲနဲ့ရခုအချိန်ခါမှာသိသွားမယ်ဆိုရင်ငါဟာကျင့်သိမဟုတ်ကြအပေကြတော့မယ်အရိလာတိသူရဲ့တဏ္ဍာမှာနောင်တတရားလေးတွေမဖြစ်ဘူးလားဖြစ
်
ဖြစ်ပါဘူးပုံပန်မှုတရားလေးတွေမဖြစ်ဘူးလားဖြစ်နေလား ဖြစ်နေပါတယ်နော်အရိလာဖြစ်နေတဲ့အခါကျတော့မြတ်စွာဘုရားသခင်ကိုရမကြီးကပြောတယ်ရှင်းသားဝက်ကလေးတဲ့နောင်တပုံပန်မှုဘာမှမဖြစ်ပါနဲ့တဲ့ဘာဖြစ်လို့လဲဆိုလို့ရှိရင်ငါဘုရားရဲ့ခန္ဓာကိုယ်ကြီးကဟောဒီခန္ဓာကိုယ်ကြီးကအပေါင်းအတိကြီးတဲ့သာမန်ခန္ဓာကိုယ်ကြီးပါပဲတဲ့ပါပါပါနဲ့ပြည့်နေတဲ့ခန္ဓာကိုယ်ကြီးတော့အပေါင်းအတ္တိပြည့်နေတဲ့ခန္ဓာကိုယ်ကြီးပါပဲဟုတ်တယ်မလားအဲဒီအပေါင်းအတ္တိပြည့်နေတဲ့ဟောဒီခန္ဓာကိုယ်ကြီးကိုမင်းဖုံးမြင်နေလို့မင်းဘာအကျိုးရှိမှလဲလို့မြတ်စွာဘုရားကအမိတ်မရှိဘူးလားရှိတယ်ဒိဋ္ဌိနာမင်းရဲ့မျက်စိနဲ့မြင်ရသောပုအိမိနာပုတိဂါယိနာဤအပေါင်းအတ္တိပြည့်တဲ့ဟောဒီခန္ဓာကိုယ်ကြီးဖြင့်ကိန်းနဲ့သိရဲ့တဏ္ဍာမှာဘာအကျိုးရှိမှလဲအဲ့ဒီတော့မဖြေဘူးလားဖြေလိုက်လားမြတ်စွာဘုရားသခင်ကိုရမေကြီးကပြောလိုက်တာနော်မိမိရဲ့ခန္ဓာကိုယ်သည်ဘောကဘောင်းရတဲ့ဓမ္မရဲ့ခန္ဓာကိုယ်ပဲဖြစ်ဖြစ်မြတ်စွာဘုရားရဲ့ခန္ဓာကိုယ်ပဲဖြစ်ဖြစ်အသွေးတွေအသားတွေအရေတွေအယိုးတွေနဲ့မတည်ဆောက်ရဘူးလားတည်ဆောက်ရလားဘုံမျိုး80တို့ရဲ့ခွန်အောင်ရမဖြေဘူးလားဖြေလားတခြားနဲ့ပြည်နေတဲ့ခန္ဓာကိုယ်လားအပေါ်အတိပြည်နေတဲ့ခန္ဓာကိုယ်လ
ား
အပေါင်းအတိပြည့်နေတဲ့ခန္ဓာကိုယ်ကြီးဒီလိုမလားအရိအပေါင်းအတိပြည့်နေတဲ့ဟောဒီပေါင်းမန္တရာခန္ဓာကိုယ်ကြီးဒီတခြားခန္ဓာလားပညာခန္ဓာလားပည
ာ
တခြားခန္ဓာလားအပျောခန္ဓာကြီးလားအပျောခန္ဓာဘုန်းကြီးတို့ဓမ္မရည်ရဲ့ခန္ဓာကလည်းပဲဗာခန္ဓာတော့ပညာဆိုတဲ့အပျောခန္ဓာဟုတ်တယ်မလားယောက်ျားလို့ပြောနေတယ်မိန်းမလို့ပြောနေတယ်ပုဂ္ဂိုလ်သားတစ်ပါးလို့ပြောနေတယ်တခြားလားပြောခန္ဓာလားပ
ြောခ
န္ဓာမြတ်စွာဘုရားရဲ့ခန္ဓာကိုယ်ကလည်းတခြားလားပြောခန္ဓာလားပ
ြောခန္ဓ
ာဟောတာကမြတ်စွာဘုရားဟောတာကဘုရားယဟန္တာပညာမတင်မလားတင်တာလား
တင်ပါပါ
ဟောတာကဒုပေါင်းကခြေလက်ပညာမတင်မလားတင်တာလား
တင်ပါပါ
အဲဒီလိုဆိုရင်မြတ်စွာဘုရားရဲ့ဟောဒီပုံမှန်သရာကြီးသည်တခြားလားပညာခန္ဓာလားပညာခန္ဓာအပေါ်အတိသာပြင်းနေတဲ့ပညာခန္ဓာဒုပေါင်းကခြေလက်ဆိုတဲ့ပညာခန္ဓာဒီလိုမလားအဲ့ဒီပညာခန္ဓာကိုယ်ကြီးကြည့်နေလို့ဖြစ်မင်းဘာအကျိုးရှိမှလဲလို့မြတ်စွာဘုရားကမပြောဘူးလားပြောလိုက်လားမြတ်စွာဘုရားကအဲ့ဒီလိုပြောလိုက်ပါတယ်တဲ့နော်အဲ့ဒီတော့ဘုန်းကြီးတရားဓမ္မတွေရဲ့ခန္ဓာကိုယ်သာမကပ်ပါဘူးမြတ်စွာဘုရားရဲ့ခန္ဓာကိုယ်သိပင်လည်းယင်မျက်စိနဲ့မြင်ရတဲ့ခန္ဓာသည်သဘောခန္ဓာလားအပျောခန္ဓာလားပရမခန္ဓာလားပညာခန္ဓာလ
ား
ပညာခန္ဓာဒီလိုမလားဝိပဿနာဉာဏ်ရဲ့အာယုံကြတော့တခြားခန္ဓာလားပရမခန္ဓာလားပ
ရမခ
န္ဓာသဘောခန္ဓာကြည့်ရမလားအပျောခန္ဓာကြည့်ရမလားသဘောခန္ဓာကြည့်ရမလ
ား
ပရမခန္ဓာကြည့်ရမလားပညာခန္ဓာကြည့်ရမလားပရမခန္ဓာကြည့်ရမလား ဝိပဿနာဉာဏ်ဖြစ်ဖို့ကြတော့ဘာခန္ဓာကြည့်ရမှာတော့ပရမခန္ဓာကြည့်ရမယ်ဒီလိုမလားအပျောခန္ဓာကြည့်ရမလားသဘောခန္ဓာကြည့်ရမလ
ား
အဲ့ဒါကြောင့်မြတ်စွာဘုရားသခင်ကိုရမကြီးကမင်းရဲ့မျက်စိနဲ့ဖူးမြင်နေလို့ကတော့မင်းပညာခန္ဓာပဲတွေ့ရမှာပေါ့ဟုတ်တယ်မလားဘာခန္ဓာပဲတွေ့ရမှာလဲမင်းသဘောခန္ဓာအပျောခန္ဓာပဲတွေ့ရမှာပေါ့ဟုတ်တယ်မလားအပျောခန္ဓာပဲ တွေ့ရမှာပေါ့သဘောခန္ဓာတွေ့ရပါမလား ဘာနဲ့ကြည့်လို့တော့မျက်စိနဲ့ကြည့်လို့ဘာနဲ့ကြည့်လို့တော့
မျက
်စိနဲ့ကြည့်လို့တဲ့နော်အဲဒီတော့မင်းဗကတိမျက်စိနဲ့မကြည့်ပါနဲ့ဘာနဲ့ကြည့်ရမှာလဲဉာဏ်မျက်စိနဲ့ကြည့်ရမယ်ဘာနဲ့ကြည့်ရမှာလဲအဲဒီတော့ဉာဏ်မျက်စိနဲ့ကြည့်လိုက်တဲ့အခါကျတော့ပြဉ္ညာခန္ဓာတွေ့ရမှာလားပရမခန္ဓာတွေ့ရမှာလားအပျောခန္ဓာတွေ့ရမှာလားသဘောခန္ဓာတွေ့ရမှာလ
ား
သဘောခန္ဓာကဘယ်နှပါ၅ပါးဘာခန္ဓာတွေတော့ရူပခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဒီလိုမဟုတ်လားအဲဒီလိုဝိပဿနာဉာဏ်လေးနဲ့ရှင်းလိုက်တဲ့အခါကျတော့ပညာခန္ဓာမတွေ့ဘဲနဲ့ပရမခန္ဓာတွေ့မယ်အပျောခန္ဓာမတွေ့ဘဲနဲ့ဘာခန္ဓာတွေ့မှာလဲအဲဒီလိုသဘောခန္ဓာကလေးတွေတွေ့လိုက်ပြီဆိုရင်အဲ့ဒီသဘောခန္ဓာ၅ပါးကဖြစ်ပြပါသစ္စာဒုက္ခသစ္စာဒီလိုမလားသဘောခန္ဓာ၅ပါးကဖြစ်ပြပါသစ္စာရှုတဲ့ဉာဏ်ကပါသစ္စာသိတာကပါသစ္စာခန္ဓာစတဲ့ဉာဏ်ကပါသစ္စာသစ္စာလေးပါမဆိုင်ဘူးလားဆိုင်လားသစ္စာလေးပါဆိုင်ပြီဆိုကြတဲ့ကောကမေကသစ္စာတဲ့မဉ္ဇဉ်ကြီးမရဘူးလားရမဲ့ညာရရင်ပူညာကောမရဘူးလားရလားမဲ့ညာပူညာနှစ်ပါးရပြီဆိုရင်နိဗ္ဗာန်ဆိုတဲ့တရားကောမျက်မှောက်မပြုတ်ရဘူးလားပြုတ်ရလားမဲ့လေးပါးပူလေးတဲ့နိဗ္ဗာန်ချမ်းသာဟုတ်တယ်မဟုတ်လားအဲ့ဒီတရားတွေဒီတခြားတရားလားလောကုတ္တရာတရားတွေလားအဲ့ဒါကြောင့်ဝက်ကလေးတဲ့မင်းလောကီခန္ဓာကိုမြင်အောင်မကြည့်ပါနဲ့တဲ့လောကုတ္တရာခန္ဓာကိုမြင်အောင်ကြည့်ပါခရကမပြောဘူးလားပြောဘာခန္ဓာမြင်အောင်ကြည့်ရမှာလဲလောကီခန္ဓာတိချလားအပေါက်ခန္ဓာကြီးလားလောကုတ္တရာခန္ဓာကမှမယ်လေးပါးဟိုလေးတန်နိဗ္ဗာန်ချမ်းသာဟုတ်တယ်မလားအဲ့ဒီမင်းလောကုတ္တရာခန္ဓာကိုသာတွေ့မယ်ဆိုလို့ရှိရင်တဲ့ငါဖရာရဲ့ခန္ဓာကိုကလည်းပဲလောကုတ္တရာ၉ပါးနဲ့ပြည့်စုံနေတဲ့ခန္ဓာဖြစ်တဲ့အတွက်ယောမံပတ္တိသောမံယောဓမ္မံပတ္တိသောမံပတ္တိယောခြင်းပုဂ္ဂိုလ်သည်ဓမ္မလောကုတ္တရာတရား၉ပါးကိုပတ္တိရှုမြင်သုံးသပ်နိုင်ခဲ့သည်ရှိသောတော်အဲ့ဒီလိုလောကုတ္တရာတရား၉ပါးကိုရှုမြင်သုံးသပ်နိုင်တဲ့ပုဂ္ဂိုလ်သည်မာငါဖရာကိုလည်းပဲလောကုတ္တရာတရား၉ပါးနဲ့ထောင်မှနေတဲ့အရဟံစားရှိတဲ့ခွန်တော်ရင်းနဲ့ထောင်မှနေတဲ့ငါဖရာကိုလည်းပတ္တိရှုမြင်နိုင်ပါလိမ့်မယ်ဒီလိုမဟုတ်လားမြတ်စွာဘုရားကမပြောဘူးလားပြောမင်းကွာတဲ့လောကီခန္ဓာဆိုတဲ့ဟောဒီအပေါက်ခန္ဓာဆိုတဲ့ပညာခန္ဓာကြီးမင်းမကြည့်ပါနဲ့တဲ့ကြည့်ရမလားမကြည့်ရဘူးလားလောကီခန္ဓာမြင်အောင်ကြည့်ရမလားဘာခန္ဓာမြင်အောင်ကြည့်ရမှာတော့လောကုတ္တရာခန္ဓာမြင်အောင်ကြည့်ဟုတ်တယ်မလားလောကုတ္တရာခန္ဓာမြင်အောင်ကြည့်မယ်ဆိုရင်တခြားအတွေ့အောင်ရှားရမှာလားခန္ဓာစိတ်တွေ့အောင်ရှားရမှာခန္ဓာစိတ်ဒီနေရှားလားပရမခန္ဓာလားပရမခန္ဓာဒီနေရှားလားသဘောခန္ဓာလားသဘောခန္ဓာဘယ်နှပါးရှိတော့ဘယ်လိုတွေတော့ရူပခန္ဓာဝေဒနာခန္ဓာသိညာခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာအာရိခန္ဓာ၅ပါးကိုမြင်ခဲ့သည်ရှိသောအာရိခန္ဓာ၅ပါးကဖြစ်ပြပါသစ္စာမြင်တဲ့ဉာဏ်ကပါသစ္စာအာရိမဂ္ဂသစ္စာကနေပြီးတော့ဖြစ်ပြတယ်မြင်ဖြစ်ပြတယ်မောဖြစ်ပြတယ်ဆုံးသွားခဲ့သည်ရှိသောလောကုတ္တရာချမ်းသာမရဘူးလားရမင်းညာပုညာနိဗ္ဗာန်လည်းမရဘူးလားရလားအဲ့ဒီလိုရသွားရင်လောကုတ္တရာခန္ဓာအစစ်မင်းမြင်ရပါလိမ့်မယ်တဲ့ဟုတ်တယ်မဟုတ်လားလောကုတ္တရာခန္ဓာအစစ်လောကုတ္တရာခန္ဓာလောကုတ္တရာတရားလောကုတ္တရာဓမ္မမင်းမြင်မယ်ဆိုရင်ငါဖျားကိုလည်းပဲအလိုလိုမြင်မိတာမဖြစ်ဘူးလားဖြစ်လားအဲဒါကြောင့်ဘုန်းကြီးတို့တရားဓမ္မတွေလည်းပဲတခြားခန္ဓာကြည့်ရမလားခန္ဓာစိတ်ကြည့်ရမလားခန္ဓာစိတ်ကြည့်မှတခြားတွေ့မလားဖြစ်ပြတွေ့မလားဖြစ်ပြတွေ့ရင်သစ္စာမြင်မယ်ဘာသစ္စာမြင်မယ်ဒုက္ခသစ္စာမြင်မယ်ဒုက္ခသစ္စာမြင်တော့သစ္စာလေးပါမဆိုင်ဘူးလားဆက်သစ္စာလေးပါဆိုင်ရင်မဲ့လေးပါဖို့လေးတဲ့နိဗ္ဗာန်ချမ်းသာမရဘူးလားရမှာလားမဲ့လေးပါဖို့လေးတဲ့နိဗ္ဗာန်ချမ်းသာရပါမယ်ဆိုရင်ဒုက္ခတဏ္ဍာဂရိတတိဟုတ်တယ်မလားဒုက္ခခတဲ့ငြိမ်းရမှနိဗ္ဗာန်ချမ်းသာမျက်မှောက်မပြုတ်ရဘူးလားပြုတ်ရမှာလားအဲဒါကြောင့်ကာယမိမသမ္မတ္တပရိဇာနာတပုဏ္ဏပုဏ္ဏကာယေတဘာဝဂရိတဝနာဒုက္ခတဏ္ဍာဂရိတတိနိဗ္ဗာန်ချမ်းသာမျက်မှောက်ပြုလို့တဲ့ယောဂီပုဂ္ဂိုလ်များသည်မိမိတို့ရဲ့တဏ္ဍာမှာရှိတဲ့ခန္ဓာ၅ပါးဖြည့်ပြက်ဒုက္ခသစ္စာတရားမြင်အောင်ကြည့်လိုက်ပါ။ဘာမြင်အောင်ကြည့်ရမှာတော့ခန္ဓာ၅ပါးဖြည့်ပြက်ဒုက္ခသစ္စာတရား မြင်အောင်ကြည့်လိုက်ပါဟုတ်တယ်မလားအဲဒီလိုမြင်အောင်ကြည့်လိုက်တဲ့အခါကျတော့ဖြစ်ပြတဲ့မြင်ာကနေဖြစ်ပြတဲ့မောဖြစ်ပြတဲ့ဆောင်းသွားတဲ့အခါကျတော့တခြားကြမလားလောကုတ္တရာချမ်းသာရလောကုတ္တရာချမ်းသာရရင်တခြားမြင်ပါလားနိဗ္ဗာန်မြင်ပါလားနိဗ္ဗာန်မှာဒုက္ခခတ်သိရှိရလားအဲဒါကြောင့်ဒုက္ခခတ်သိနိဗ္ဗာန်ချမ်းသာရအောင်မိမိတို့ရဲ့ပရမတ်ခန္ဓာတည်းဟူသောပစ္စုပန်ခန္ဓာခန္ဓာအစစ်ကလေးတွေကိုမိမိတို့ရဲ့ဉာဏ်နဲ့အမြဲမပြတ်ရှုမှတ်သုံးသပ်ပွားများကြပါလို့တိုက်တွန်းရင်သာဓုသုံးရင်ခေါ်ကတရားပွဲဒီကုန်းချောလိုက်ပါတယ်အေးဂျမ်းမချမ်းသာသာဓုမြတ်စွာဘုရားရှင်သံဃာတော်မြတ်ကြီးကိုနေလာတဲ့ဘွယ်တင်နေအောင်ပြည့်စုံဆောင်လျှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။